Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရက်2019ခုနှစ် February 19ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဖိုင်ဒိုမီတာ1925 32လိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အလွန်ယူပါဒီညနားဆင်ရမယ့်သတင်းတွေမှာတော့မက္ကဆီကိုနဲ့နယ်စပ်မှာတိုင်းကာမဲ့အသုံးစရဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံတော်ရုပ်အချင်းချင်းညာရဲ့ပေါ်ပြည်နယ်16ခုကတရားစွဲလိုက်ပါတယ်။အိန္ဒိယကစီးရီးယားဆောင်းလာမယ်ဆိုရင်ချက်ချင်းတုံ့ပြန်သွားမယ်ကြောင်းပါကစ္စတန်ဝန်ကြီးချုပ်ကဒီနေ့ပဲသတိပေးပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနန်းလောင်နဲ့အတူညင်ညာပေးသွားမှာပါ
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်နဲ့ကပ်ရဲ့ချင်းပြည်နယ်ပလောဝဘက်မှာရခိုင်လက်နက်ခိုင်တပ်နဲ့အစိုးရတပ်တို့ကြားကစီးရီးတင်းမာမှုကြောင့်စစ်ဆောင်လာကြတဲ့သူတွေကိုမတရားအသင့်နဲ့ဆက်နွယ်မှုပုံမှန်နဲ့အမှုဖွင့်ခံရပါတယ်။
တရားစွဲခံရတဲ့သူတွေကအဲ့ရှင်းလဲဝါမှာဒေါက်တာမျိုးကရော်ငွေတွေကနေတော်ပြီးတော့အလုပ်လုပ်ကြတာပေါ့။ဈေးဆိုင်တွေကုန်သွားတဲ့သူတွေ
တရားစွဲခံရသူတွေရဲ့အမှုဆောင်ရှေ့နေပြောကြားချက်ဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်ဘက်မှာတော့ရှမ်းလက်နက်ကိုင်အဖွဲ့ RCSS SSA နဲ့တပ်မတော်တို့ဒီဘောမြို့နယ်အတွင်းတိုက်ပွဲတွေဖြစ်တာမှာ RCSS ဖက်က2ယောက်ကြာသွားပါတယ်။ခရီးပြည်နယ်မှာလူလူစံတာမပါဘဲလာရောက်စိုက်ထုတ်ခဲ့တဲ့ဗိုလ်ချုပ်ကျေးရွတ်ကိစ္စဟာသဘောတူညီမှုမရနိုင်သေးပဲနောက်ထပ်အကြမ်းဖက်ပြိပက္ခတွေမဖြစ်လာအောင်ဖြေရှင်းပေးဖို့ကရင်လူငယ်တွေကတောင်းဆိုနေပါတယ်။ဆားတဲ့မြမပြည်ဆိုင်ရာသတင်းလွှာတွေနဲ့အတူနိုင်ငံတကာသတင်းလွှာမှာတော့ဗင်နီဇွဲလားနိုင်ငံအခြေအနေနဲ့ပြည်သူတွေစင်ရဲတွေနဲ့လာနေတဲ့အနေအထားတွေကိုပြောပြသွားမှာပါ။ဒုတိယပိုင်းမှာအမေရိကန်နိုင်ငံရေးနဲ့ဓာတ်ရိုက်လေလံထုတ်လွှင့်ချက်တွေရှိပါတယ်ရှင်။အခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ပြောပြပါမယ်ရှင
်။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတိုင်းကမဲ့အသုံးစရနိုင်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တဲ့ပေါ်ပြည်နယ်16ခုကတရားစွဲလိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကဦးဆောင်ပြီးပြည်နယ်ဆိုးရွှေ့နေချုပ်တွေမနေ့နောက်ပိုင်းမှာပဲကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းခရိုင်တရားရုံးမှာတိုင်ကြားလိုက်တာပါ။သမ္မတရဲ့အရေးပေါ်အခြေအနေကြေညာချက်ဟာခြေကောင်းဝင်နဲ့မကိုက်ညီတဲ့ဥပဒေနဲ့လောက်ရက်ဖြစ်တယ်လို့မွေးစေဝါတက်ပြေးအစီအစဉ်တွေစစ်ပတ်ဆိုင်ရာဆောက်လုပ်ရေးလုပ်ငန်းတွေတခြားတရားဥပဒေစိုးမိုးရေးလုပ်ငန်းတွေကအသုံးစရတွေကိုယူသုံးမှဖြစ်တဲ့အတွက်သက်ဆိုင်ရာပြည်နယ်တွေနဲ့ဒေသခံတွေအတွက်နင့်နာတယ်ဆိုပြီးတရားစွဲခဲ့တာဖြစ်ပါတယ်။လတော်ရဲ့ကွန်ပျူတာမရပဲတိုင်းဆောင်မဲ့အစီအစဉ်တွေတခြားစိုးရဌာနတွေကအသုံးစရတွေကိုလွှဲပြောင်းသုံးစွဲမဲ့အစီအစဉ်တွေကိုအပြစ်ဒဏ်ရဆိုင်မှုတရားရုံးကိုရှောက်လဲခဲ့တာပါ။ဒါမှထွန်းဟာတရားဥပဒေကိုမထိမမြင့်ပြုမှုခဲ့ကြောင်းလဲကယ်လီဖိုးနီးယားပြည်နယ်ရှိနေချုပ်ဆေးဗီယာဖာဆာရာကပြောဆိုခဲ့ပါတယ်။နေဆက်မှာအချက်အသေးပြဿနာမရှိမှန်းသိသိနဲ့မလို့အပ်ပဲအရေးပေါ်အခြေအနေကြီးညာခဲ့တာတရားရုံးမှာအမှုရင်ဆိုင်ရှုံးနိုင်တယ်ဆိုတော့လည်းသမ္မတကိုယ်တိုင်ကလက်ခံပြောဆိုထားတယ်လို့လည်းပြောဆိုသွားခဲ့တာပါ။တိုင်းကမဲ့လမ်းကြောင်းပေါ်မှာခြေရောက်နေတဲ့ Texas ပြည်နယ်ကမြေပိုင်ရှင်၃ယောက်နဲ့ပတ်ဝန်းကျင်ထင်းထင်းကြီးလှုပ်ရှားမှုဖွဲ့လို့ကလည်းသမ္မတရဲ့ကြီးညာချက်ကိုတရားစွဲဆိုထားပါတယ်။
ဗင်နီဇွဲလားနိုင်ငံမှာနေ့တစ်ခုစတင်ဖို့ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တိုက်တွန်းချက်ကိုဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပယ်ချလိုက်တယ်လို့သမ္မတထရမ့်ရဲ့လေတန်းဟာနာဇီတွေနဲ့တူနေပြီလို့လည်းပြောဆိုခဲ့ပါတယ်။ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုထောက်ခံတဲ့သမ္မတထရမ့်ကဗင်နီဇွဲလားစစ်တပ်ကိုလည်းမစ္စတာဂွိုက်ဒိုကိုထောက်ခံဖို့တိုက်တွန်းပြောကြားခဲ့တဲ့အပေါ်သမ္မတမာဒူရိုကနိုင်ငံပိုင်ရုပ်မြင်သံကြားကနေအခုလိုတုံ့ပြန်ပြောဆိုခဲ့တာပါ။ထောင်လွှားမှောက်မာတဲ့အမေရိကန်ပြည်ထောင်စုဟာဗင်နီဇွဲလားနိုင်ငံပေါ်အထင်မြင်သေးနေပြီးသမ္မတဒေါ်နယ်ထရမ့်အနေနဲ့ကလည်းသူ့အမိန့်ကိုဗင်နီဇွဲလားစစ်တပ်ကလိုက်နာမယ်လို့ယုံကြည်နေပုံရတယ်လို့သမ္မတမာဒူရိုကပြောဆိုသွားပါတယ်။ဒါအပြင်ဒီလိုရဟာဗင်နီဇွဲလားနိုင်ငံရဲ့ဂုဏ်သိက္ခာကိုထိပါဆော်ကားလိုက်တာဖြစ်ပြီးရှက်စရာကောင်းတဲ့အပြစ်မျိုးဖြစ်တယ်လို့လည်းပြောပါတယ်။သမ္မတထရမ့်ရဲ့ပြောပုံဆိုဟန်ကိုလည်းနာဇီတို့ရဲ့လေတားနဲ့တူနေပြီဆိုပြီးသမ္မတမာဒူရိုကဆွဆွဲပြောဆိုခဲ့တယ်လို့ဗင်နီဇွဲလားနိုင်ငံကိုသူတို့ပိုင်အဖြစ်အမေရိကန်တို့ကထင်မြင်နေပုံရတယ်လို့လည်းမာဒူရိုကထားလောင်းပြောဆိုသွားပါတယ်။သမ္မတထရမ့်ရဲ့မိန့်ခွန်းအပေါ်မာဒူရိုရဲ့မှတ်ချက်ပေးပြောဆိုပုံနဲ့ပတ်သက်လို့သမ္မတအင်ဂျီရောဖက်ကတုံ့ပြန်ပြောဆိုချက်တော့ထွက်ပေါ်မလာသေးပါဘူး
။2020ပြည်အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်ကိုယှဉ်ပြိုင်မဲ့အတိုက်ခံဒီမိုကရက်တစ်ပါတီကိုယ်စားလောင်းတူအဖြစ်တက်လွှတ်တော်မှာဘာနီဆန်ဒါစ်ဒီနေ့ပဲကြီးညာလိုက်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမှာတော့လည်းတက်လွှတ်တော်မှာဆန်ဒါစ်ဟာဒီမိုကရက်တစ်ပါတီကိုယ်စားပြုသမ္မတလောင်းအဖြစ်ယှဉ်ပြိုင်မှုကြိုးစားခဲ့ပေမဲ့နိုင်ငံရေးဝန်ကြီးဟိလာရီကလင်တန်ကိုရှုံးနိမ်ခဲ့တာပါ။တက်ခွန်ဆက်ခွန်နဲ့ရွေးထက်လွှတ်တော်အမှတ်တူဖြစ် ခမဲ့ကောလိပ်ကျောင်းတက်ခွင့်အမေရိကန်နိုင်ငံသားတွေအတွက်ကျန်းမာရေးဆက်ရှောက်မှုကိုအစိုးရကပို့ပြီးတာဝန်ယူဖို့စတဲ့မူဝါဒတွေကြောင့်ထောက်ခံမှုတွေအခိုင်အမာရရှိထားသူလည်းဖြစ်ပါတယ်။2020ပြည့်နှစ်မှာသမ္မတလောင်းဖြစ်ပါတီရင်းရွေးကောက်ပွဲတွေကျင်းပဖို့တနည်းလောက်သာလိုတဲ့အချိန်မှာပဲဒီမိုကရက်တစ်ပါတီကရှင်ပြိုင်မဲ့သူတွေလည်းတော်တော်များရှိနေပါပြီ။ဗမောင်းပြည်နယ်ကုစားပြုထက်လွတ်တော်မဲ့ဆန်ဒါစ်ကသမ္မတလောင်းဖြစ်ရှင်ပြိုင်မှုထောက်ခံသူတွေကိုအီးမေးလ်ကနေတိပေးရမှာတော့အထူးရေးဖို့ကိစ္စရပ်တွေကိုဖြေရှင်းနိုင်မယ်လူမှုခြေပြုလှုပ်ရှားမှုတွေလူပေါင်းတစ်သန်းစီးရင်ပြသွင်းကြဖို့လည်းတိုက်တွန်းနေတာပါသမ္မတထရန့်ကိုမကြာခဏဝေဖန်လေးရှိရတဲ့ဆန်ဒါစ်ကခေတ်သစ်အမေရိကန်သမိုင်းမှာသမ္မတဟာအန်ဒီရဲ့အကြီးဆုံးပုဂ္ဂိုလ်တစ်ဦးဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်အထူးရောလူလိန်လူညာလူမျိုးရေးနဲ့လိန်ပိုင်းဆိုင်ရာခွဲခြားဆက်ဆံတတ်သူနိုင်ငံခြားသားမုန်းတီသူဖြစ်တဲ့အပြင်အာဏာရှင်ဆက်ဆံဦးဆောင်မှုတွေကြောင့်အမေရိကန်ဒီမိုကရေစီစနစ်ကိုထိခိုက်စေသူတစ်ဦးနဲ့ရှင်ပြိုင်ရမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားတာပါ
အိန္ဒိယနိုင်ငံကစီးရဲအရဆောင်ရွက်လာမယ်ဆိုရင်ချက်ချင်းတုံ့ပြန်တော့မှဖြစ်ကြောင်းပါကစ္စတန်ဝန်ကြီးချုပ်အီမရခန်ကဒီကနေ့ပဲသတိပေးလိုက်ပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာပြီးခဲ့တဲ့သတင်းမှတ်ချက်အိန္ဒိယတပ်ဖွဲ့ဝင်တွေတိုက်ဆုံခဲ့ရတဲ့အထိကံဘုံခွဲတိုက်ခတ်မှုကြောင်းနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနိုင်ငံကြားတင်းမာမှုတွေဟာအနိုင်ရှိတဲ့အဆင့်ထိကြီးထွားလာနေချိန်မှာပဲပါကစ္စတန်ဝန်ကြီးချုပ်ကနိုင်ငံကိုရွတ်မြင်သားကြကနေပြောကြားတဲ့မိန့်ခွန်းမှသတိပေးလိုက်တာပါ။ပါကစ္စတန်နိုင်ငံကိုတိုက်ခတ်ဖို့စဉ်းစားနေတယ်ဆိုရင်ပါကစ္စတန်နိုင်ငံအနေနဲ့စဉ်းစားရုံစဉ်းစားနေမှာမဟုတ်ပဲချက်ချင်းလက်တုံပြန်မှာဖြစ်ကြောင်းပြောဆိုလိုက်တာပါ။ပေါ်ဝါမှာခရိုင်မှာအိန္ဒိယလုံခြုံရေးတပ်ဖွဲ့ဝင်40ကျော်တိုက်ဆုံခဲ့ရတဲ့တိုက်ခိုက်မှုဟာပါကစ္စတန်အခြေစိုက်အစ္စလာမစ်စစ်တေကျောအဖွဲ့ Jaid e Mohammed ရဲ့လက်ချက်ဖြစ်ကြောင်းအိန္ဒိယကဆွဆွဲထားတာပါ။အိန္ဒိယကောင်ဆောင်တွေကတော့ပါကစ္စတန်အပေါ်လက်တုံပြန်ရေးယူဖို့ကတိပြုပြောဆိုထားပါတယ်။စစ်တေကျောအဖွဲ့ဟာပါကစ္စတန်ထောင်လိုင်းရေးဌာနနဲ့ဆက်နွယ်မှုရှိကြောင်းလဲအိန္ဒိယတာဝန်ရှိသူတွေကဆွဆွဲထားပေမလို့ပါကစ္စတန်ကတော့အခြေအမြစ်မရှိတဲ့ဆွဆွဲချက်ဖြစ်ငင်းဆန်းထားပါတယ်။စစ်တေကျောအဖွဲ့ကတော့ပါကစ္စတန်နိုင်ငံကတရားမဝင်အဖွဲ့အစည်းဖြစ်2002ခုနှစ်ကတည်းကကြီးညာထားတာပါ။စစ်ပေါ်တပွဲကိုစတာလွယ်ပေမဲ့လည်းအဆုံးသတ်ဖို့ခက်ခဲကြောင်းနဲ့တိအတွက်လည်းစစ်စင်ချင်းချင်းဆောက်ရွက်ဖို့မျှော်လင့်ကြောင်းပါကစ္စတန်ဝန်ကြီးချုပ်ကတတိပေးခဲ့ပါတယ်။1948ခုနှစ်မှာပရိုတင်နိုင်ငံလက်အောက်ကနေလွတ်လာရေးရခဲ့ပြီးတဲ့နောက်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားစစ်ပွဲ3ချိန်ဖြစ်ပွားခဲ့ပြီးနှစ်ချိန်ကတော့ပိုင်ဆိုင်မှုအတွက်အငင်းပွားနေကြတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်လို့ဖြစ်ပွားခဲ့တာပါ။
Viewy American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိ5.5kHz 15453 5.25kHz 11833 5.32kHz 9339နဲ့ပထမလာယူကမှာ5.190kHz 15905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ Viewy American Tan မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးတင်းမာမှုတွေနဲ့ပတ်သက်လို့ဆွေးနွေးဖို့နှစ်နိုင်ငံဆက်ဆံညှိနှိုင်းသူတွေဒီသတင်းပတ်သက်ဆွေးနွေးမှုတွေပြန်ဆမှာဖြစ်ပါတယ်။ဝါရှင်တန်မှာတတိယအကြိမ်ဆွေးနွေးပွဲအဖြစ်အငြင်းအဆင်လက်ထောက်တာဝန်ရှိသူတွေအင်္ဂါနဲ့ဗုဒ္ဓဦးနေ့နေ့ရက်ကြာဆွေးနွေးပြီးကြာသာပတ်နေ့မှာတော့အကြီးအဆင်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းအင်ဂျီရောကသတင်းထုတ်ပြန်ထားတာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်မှုတွေပေါ်တက်ရောက်နေတဲ့ကိစ္စတွေမှာလိုအပ်တဲ့အခြေခံချက်ချက်အပြောင်းအလဲတွေလုပ်နိုင်မှုအထူးကအာရုံစိုက်ဆွေးနွေးသွားမှာဖြစ်ကြောင်းလည်းကြေညာချက်ကဖော်ပြပါတယ်။အမေရိကန်ကုမ္ပဏီတွေကအစင်းမြင့်နည်းပညာတွေကိုတရုတ်ကုမ္ပဏီတွေထံလွှတ်ပြောင်းမှုတရုတ်ဘက်ကဖိအားပေးနေတယ်လို့ကြီးမားတဲ့တရုတ်နိုင်ငံဈေးကွက်ထဲအမေရိကန်လုပ်ငန်းတွေဝင်ရောက်ခွင့်ကန့်သတ်ခံနေရတယ်ဆိုပြီးအမေရိကန်ကအချိန်တော်ကြာခဲ့ကပြောဆိုနေရပါတရုတ်နိုင်ငံရဲ့ကုန်သွယ်ရေးမှာဆောင်ရွက်မှုတွေကိုပြောင်းလဲဖို့ဖိအားပေးတဲ့အနေနဲ့အမေရိကန်ကဒေါ်လာဘီလီယံ250တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေကိုအခုနှစ်တွင်းပြင်ကောက်ခံမှုကြီးညာထားပြီးတရုတ်ကလည်းအပြန်အလှန်အနေနဲ့ဘီလီယံ130တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်အခုနှစ်တွင်းကောက်ထားပါတယ်။အပြန်အလှန်သွင်းကုန်ငွေတွေတွင်းပြင်ကောက်ခံနေရတဲ့ကိုနှစ်တစ်ခုနေကဆက်လို့ရပ်ပေါင်း90ကျော်ဆိုင်းငံ့ထားဖို့သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီချင်းဖင်တို့ကြားပြီးခဲ့တဲ့ဒီဇင်ဘာလတည်းသဘောတူညီချက်ရခဲ့တဲ့ဆွေးနွေးပွဲမှာပဲကုန်သွယ်ရေးဆိုင်ရာဆက်ဆက်ညှိနှိုင်းမှုတွေဆက်လုပ်သွားဖို့သဘောတူထားတာလည်းဖြစ်ပါတယ်
။တရုတ်နိုင်ငံဟာအမေရိကန်ရဲ့ပစ္စည်းကိရိယာတွေကိုသုံးပြီးတော့နိုင်ငံခြားဖောက်သည်တွေကိုတရှိုးလုံးနေနိုင်တယ်လို့အမေရိကန်ဘက်ကပြောဆိုနေတာဟာတရုတ်နိုင်ငံရဲ့ဆက်သွယ်ရေးလုပ်ငန်းတိုးတက်မှုအပေါ်ဝင်ပြီးတော့နောက်ဆက်ဖို့ကြိုးစားတာဖြစ်တယ်လို့တရုတ်နိုင်ငံကဆွဆွဲလိုက်ပါတယ်။အမေရိကန်ဟာနိုင်ငံရေးကိုအသုံးချပြီးတရုတ်နိုင်ငံရဲ့လုပ်ငန်းကိုနှိပ်ကွပ်နေတာဟာကျင့်ဝတ်နဲ့လည်းမညီတလို့လက်တွေ့လည်းမကျတဲ့အပြင်မတရားတဖြစ်အနိုင်ကျင့်ရလည်းရောက်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဂန်ရှောင်းကပြောဆိုခဲ့ပါတယ်။ Huawei ဆက်သွယ်ရေးကုမ္ပဏီရဲ့နည်းပညာတွေနဲ့နိုင်ငံခြားအစိုးရတွေကိုတရှိုးလုပ်ထောက်လာမှုတရုတ်နိုင်ငံကလုပ်ကိုင်နေတယ်လို့တန်ရာရှိကြောင်းအမေရိကန်တို့ကပြောဆိုထားပါတယ်။အမေရိကန်ဘက်ကခိုင်မာတဲ့တက်တီထောက်ထားဘာမှမပြပဲအခုလိုဆွဆွဲပြောဆိုနေတာဖြစ်ပြီးတရုတ်အစိုးရကတရှိုးလုပ်ခိုင်းနေဆိုရင်လည်းသူတို့ဘက်ကညင်မာပဲလို့ Huawei ကုမ္ပဏီကပြောပါတယ်။ဒါပေမဲ့အမေရိကန်သုတေသမရ Mike Pence ကတော့ 5G လက်နက် လက်ကင်တယ်လီဖုန်းကွန်ရက်တက်တခုတိဆောက်ဖို့တူတယောက်ကကြိုးပမ်းမဲ့အရေးကိုအမေရိကန်ဘက်ကစောင့်ကြည့်နေပြီးတော့တရုတ်နိုင်ငံဘက်ကချင်းချောက်လာနိုင်ခြင်းရှိတဲ့အပေါ်အလေးအနက်သတိပြုကြဖို့ဂျာမနီနိုင်ငံမြို့နယ်မြို့မှာပြည်ခဲ့တဲ့တင်ဘက်ကကျင်းပတဲ့လုံခြုံရေးဆိုင်ရာညီလာခံမင်ကွန်မှာဥရောပနိုင်ငံတွေကိုသတိပေးပြောဆိုခဲ့ပါတယ်
။ဥရောပသမ္မတ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံကွတ်တော်ရေးစီစဉ်တဲ့ပတ်သက်လို့ကံကြွယ်ပုံအနေနဲ့ဂျူးစန့်ချင်းရေးသမားတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ပါတီခေါင်းဆောင်ပိုင်းကိုမကျေနပ်ခြင်းနဲ့အဓိကတိုက်ခိုက်လီဘာပါတီကလွတ်တော်အမှတ်9ယောက်ပါတီကနေနှုတ်ထွက်သွားပါတယ်။အလယ်လက်သဘောထားရှိသူလွတ်တော်အမှတ်9ယောက်ဟာတီချာလွတ်လပ်တဲ့အုပ်စုတစ်ခုဖြစ်နေရပ်တည်သွားမှာဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်။ Social Democratic Party ကအခြေခံဖွဲ့ဝင်4ယောက်နှုတ်ထွက်ခဲ့တဲ့1982ခုနှစ်မှာနောက်ပိုင်းလီဘာပါတီရဲ့မှာအကြီးဆုံးခွဲထွက်ခဲ့တဲ့လူရဲတစ်ခုလည်းဖြစ်ပါတယ်။ပါတီခေါင်းဆောင်ဂျယ်ရမီကိုဗင်2015ခုနှစ်မှာအာဏာရလာခဲ့ပြီးတဲ့နောက်လီဘာပါတီရဲ့ရည်တည်ချက်ပြောင်းလဲလာခဲ့ပြီးအလယ်လဝရင်းဝါဒီတွေရဲ့သဘောထားအမြင်တွေကိုသီးမခံတတ်တော့ဘူးလို့လည်းပါတီကနှုတ်ထွက်သွားကြတဲ့ကိုစရီကမနေ့တုန်းကပဲဒင်းတောက်တွေကိုပြောဆိုခဲ့ကြတာပါ။ပါတီခေါင်းဆောင်ကိုတိုက်ရိုက်စင်ကာပူတစ်ခုဖြစ်နေကျန်ပါတီဝင်တွေလွတ်တော်ကိုစရီကိုစီယုံနေတဲ့အကြောင်းလဲနှုတ်ထွက်သွားတဲ့လွတ်တော်မတ်တီကပြောဆိုခဲ့ကြပါတယ်။လွတ်တော်မတ်တီကတော့ EU နဲ့ Britain ခွဲထွက်ရေးစီစဉ်နေရေးဆွဲရမှာလီဘာပါတီပါဝင်ပတ်သက်မှုနဲ့ပတ်သက်လို့အဓိကကန့်ကွက်နေကြတာပါ။အာနာယာ Conservative Party ကဝန်ကြီးချုပ် Theresa May ရဲ့ EU က Britain နိုင်ငံခွဲထွက်ရေးအစီအစဉ်တွေကိုစန့်ကျင်ရမှာလီဘာပါတီခေါင်းဆောင်ကော်ဗင်ဟာအင်တိုင်းအားတိုင်းကြိုးစားမှုမရှိခဲ့တဲ့အကြောင်းနဲ့နောက်တစ်ချိန်လူ့ဆန္ဒခံယူပွဲကျင်းပနိုင်အောင်တောင်းမပေးနိုင်ခဲ့တဲ့အကြောင်းလဲပါတီဝင်တချို့ကဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ EU ကခွဲထွက်ရေးအစီအစဉ်တွေကြောင့်ပဲ Conservative Party ထဲမှာလည်းခွဲထွက်ရေးကိုလူလားသူတွေနဲ့စန့်ကျင်သူတွေသဘောထားကွဲပြားနေကြပါတယ်။
အီဂျစ်နိုင်ငံကဲရိုမြို့မှာအကြမ်းဖက်သမားအဖြစ်ရဲတို့တန်ရရှိပြီးလိုက်ဖမ်းခဲ့တဲ့လူဟာမနေ့တနင်္လာနေ့ကကသူ့ကိုယ်သူပုံခွဲပြီးတေးချောင်းကျန်သွားတဲ့အတွက်သူနဲ့အတူအီဂျစ်ပြည်နယ်ဦးသေဆုံးသွားပါတယ်။အဲ့ဒီပုံခွဲမှုကြောင့်ဇာယာရသွားတဲ့တတိယမြောက်ရဲတအူးလည်းဒီကနေ့အင်္ဂါနေ့မှာသေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီဖြစ်ရကြောင့်အခြားလူ၃ဦးထက်မနည်းလို့လည်းထိခိုက်ဒဏ်ရာရသွားခဲ့တယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါတယ်။ကဲရိုမြို့လည်းကသမိုင်းဝင်နေရဖြစ်တဲ့အထင်ကရအယ်ဇာဟီယာဘလီနီမှာအခုလိုအခင်ဖြစ်ပွားခဲ့တာပါ။အီဂျစ်ရဲတပ်ဖွဲ့ရဲ့ကင်းနောက်ရင်တစ်ခုကိုတောက်ကြံတဲ့ကပုံထောင်ခဲ့တဲ့ဆွဆွဲချက်နဲ့အဲ့ဒီစစ်သွေးကြွကိုအလိုရှိနေတာဖြစ်ပါတယ်။အဲ့ဒီလိုထောင်ထားခဲ့တဲ့ပုံကိုတော့မပေါက်ကွဲခင်မှာပဲတာဝန်ရှိသူတွေကရှာတွေ့ခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းစောင့်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်နားဆင်နိုင်ပါပြီရှင်။ပြီးခဲ့တဲ့ရက်ပိုင်းကစစ်ဘေးတိမ်းရှောင်လာတဲ့ရှင်းလောက်ဝရွာသားအယောက်20ကျော်တဲ့က73ဦးကိုမတရားအသင်းနဲ့ဆက်နွယ်မှုပုံမှန်18/1/1တို့နဲ့တရားစွပ်စွဲလိုက်ပြီးကြံတဲ့လူတွေကိုတော့ခံဝင်ကလေးနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒီတော်တွင်ရခိုင်ပြည်နယ်မြောက်ဦးဒေသတဝိုက်မှာမြမစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်တွင်းကနောက်ဆုံးရသတင်းတွေကို VOA သတင်းတောက်မေခါကစူးစီးတင်ပြထားပါတယ်ရှင်။
ပြီးခဲ့တဲ့ရက်ပိုင်းတက်မတော်နဲ့အေးအေးရခိုင်တက်မတော်တို့စစ်ရေးတင်းမာမှုတွေမှာရခိုင်ပြည်နယ်ကြောက်တော်မြို့အတွင်းကိုထွက်ပြေးတိမ်းရှောင်လာကြတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကရှင်းလက်ဝရွာသား24ဦးနဲ့သူတို့ကိုလက်ခံထားတဲ့အင်ရှင်2ဦးကိုတက်မတော်ရဲ့တိုင်တန်းချက်အရဆိုပြီးကြောက်တော်ရဲ့စခန်းကဖမ်းဆီးထားခဲ့တာပါ။သူတို့ကိုရခိုင်တက်မတော်အေးအေးနဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဆဲချက်တွေနဲ့ဖမ်းဆီးခဲ့ပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့ဒေတာခံတွေကတော့ဒီရှင်းလက်ဝရွာသားစစ်ဆောင်တွေဟာဇန်နဝါရီ26ရက်နေ့ကပလောဝမြို့နယ်ရှင်းလက်ဝကျေးရွာအထက်ခုံရွာနဲ့ကောက်ကြီးဝရွာဘက်တွေမှာမြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပြီးတက်မတော်ကနေရှင်းလက်ဝဒေတာကရခိုင်လူငယ်တွေကိုဖမ်းဆီးစစ်ဆေးမှုတွေတင်းကျပ်လာတာတွေကြောင့်နေရက်ကနေကြောက်တော်ဘက်ကထွက်ပြေးတိမ်းရှောင်လာခဲ့တာဖြစ်တယ်လို့ပြောပါတယ်မနေ့ကဖေဖော်ဝါရီ18ရက်နေ့မှာတော့ဒီဖမ်းဆီးထိန်းသိမ်းခံထားရတဲ့26ဦးတည်းက73ဦးကိုမတရားအသင်းနဲ့ဆက်နွယ်မှုပုံမှန်18/1/2တို့နဲ့တရားစွဲဆိုလိုက်တာဖြစ်ပါလေ။ဒါနဲ့ပတ်သက်လို့တရားစွဲခံရတဲ့ရွာသားတွေဘက်ကလိုက်ပါအကျိုးဆောင်ပေးနေတဲ့ရှေ့နေဦးထွန်းလာကအခုလိုပြောပါရစေ။
အဲ့26ဦးကိုသူတို့က၄ရက်နဲ့ဖမ်းလာတာပေါ့နော်ဒီလား၄ရက်နဲ့။ဟုတ်ကဲ့အားကိုစစ်တွေကိုယူတော့တယ်စစ်တွေမှာအာရေးတဲ့ဖွဲ့ရဲ့စားဖားရမှုစစ်တယ်စစ်ပြီးမှမနေကဒီရောကအဲ့26ဦးထဲက73ဦးကိုတရားစွဲတင်တယ်။ 今天吃东西我家里看完了的。这样说起来的这个爱情来我嘛叫做牛啊有你这个你多不要留下来不。这三个工作的这个吧。
潘西看他要读的这个是东要过的 ,AA 那是对的所以他他这个谁啊是没这么对啊路啊哭路啊无理的这样说看要了这路跟那屋的是他要叫心里个了说吧的。第二幕个拉美熊金马达萨丁是西米亚马姆随着电台的乌里古阿库迪亚随看亚杜里个这个是谁对西接台个路泡片猪龙个人是不是慢慢慢个第二块马达是西亚马皮皮艾里奇马达库干七八内没路心里个说话的第二岁看亚的杜里内变路拉的杜里内不得比心里乌通拉个阿库路表述多话的
我看看你的这个比如嘛哎，这对嘞，对嘞，现在我们说话哟，人来都哦，这些哦，不从那里话哟，爸爸妈妈不管咯，但是没读书，但我但这样呢，说嘛管咯，看比较是谁来的，是谁来的什么，爷爷接的，啥爸爸接的，这都读书也出去哎呀，你吃东药噶，你平常呢，你也不，这下吃东药加了，你平常呢，你不爱留守比较，很多老师你吃东药不被睡嘞。现在哎，我们你特些嘛，我们你这里也加了，看完呢就对他有脑，虽然呢是嘛宝贝啊。
是看的大家是白天比多的个，来把过年的都做不得，是对没有跟吴兆文讲咯，啊苦皮也搞嘞，没得呀，穷闹看呀啦，不得啰嗦吧嘞。
那是啊那样，做呀多了个，你虽然再不多，人家多了个，一看比多的路，人家在多了也难上。我们看那些街坊，一路端来风干钱昂，端来钱昂，一路农民家一路，这种路还冻得下来。
没得呀，等屋里呢，谁看呀，独立的嘛，是乡里个来看他的，安心，没有这么的五百万那边，地路里个老妹没了利益的嘛，他们用土石石多嘛，不巴的。地道对嘛，为一看比呢，对嘛，你妈这么老呢，一一人家干的破人的一家。在开幕日时，在苏州市里是吧？今天我们班个位杨五苗，你到外哪嘛？那怕在北里批驳改变，你来班老马了，而且你边边认得多来路，是别等其他干这个过年别里嘞，是对没有干。吴兆文啊 ，view 一个就不要玩嘞。苦了，在北里将这看今年阵设备上都卡在物业和苗栏那边，第六都卡在里在稍微内谈一开开瑞心里的账，都卡在里个过年别里的独立个说话嘞。那些都卡在也在第一家生意第二步开开别没嘞，看门前一样了，是上都卡在这当里把心内内路过年该在月老独立个表白的心。
你看别人那个事业上呀，对嘛？我们那十多年的这个美卡首先对表给他吧先，那苦相比那个事业前的个来表表给我们。相比别人突然一讲是相比他们罗 RCSSSC， 人家跟大大的球呢，他们罗这个你们那班对我们那嘛只看某些个比 RCSS 别个那要加送给吧嘞。RCSS 别个三点只看在对苦罗别人只看某些个呀罗，他们罗的人变加一大文西都都个表吧嘞，因为你麻烦的人到工作太，阳光眼里的人被不查吧嘞些。
相比呢，对包办嘛，相比变来突然讲是，相比这么多 RCSS SSC 两个人得打得球呢，这么多今年没那办嘛，别看木西个叫呢 ，RCSS 八个加上木西个来了，这么多比都十三亿呢，谁家十三亿独立安全家一亩，父母就说明通啊，不犹豫过表白嘞。
跟着张梅办嘛，现在这里慢慢的了，张梅这个难嘛，跟着路 ，RCSS SSC 呀，做业务呢，大伯家家。十几高层，十几高高层楼，在那一老马阿姨那里嘛多钱嘛嘞？他在那一老马层楼，阿姨大家也为我生他的人来看，哪有老马人来来杀自己的？后边家了层楼的也问嘞，老们老们层楼在那得嘞，十几栋的楼好看没吧？这个，毕竟层楼十几高的啥样嘞？对呀。
对松土那要个江北地大干女么好点讲，地大干女个这么多白干明年地表他吧嘞？DPN 的不得比 RCSS 不够，富有一百个十对明明的比没嘞，十对路没压个把握。他们那提对目个 RCSS 不够，实际高看路 PR 他拉苏拉古罗，啊，地价么子压的也涨，涨没有那么六没六安的个六三的耶，其他人有点毛病啊，古路表白嘞。
我家下来的人也压了，第一下第不着，就是地价嘛，第二厉害，恐高的压的多点，恐高的压的起来干嘛？还恐高点路就是家的，喏。家里不老忙的嘛，忙起来了，就那工房那么撇地方， အခွန်ကောင်းနေတီတူမှုဖြစ်တယ်လို့ပဲကျွန်တော်တို့အသုံးသတ်လို့ရတယ်။စက်တနင်္ဂနွေဝင်ကျင်လာမှာပဲအတန်ကြီးကြားရတာကျွန်တော်မျိုးဘွားနေပြောလေ။အဲတမတော်ထိခိုက်မရှိဘူးလို့ပြီးရတယ်။ပြီးတော့တက်ဖို့ပြီးသွားတယ်ပေါ့နော်။ကျွန်တော်တို့ကြားပြရတာအလောက်ပဲ
။ဖေဖော်ဝါရီလအစောပိုင်းမှာလည်းကိုကန့်တက်ဖွယ် MNDAA နဲ့တမတော်ရှမ်းပြည်မြောက်ပိုင်းမှာတက်ခိုက်မှုတွေရှိခဲ့ပြီးဒါဟာကိုကန့်ဘက်ကအတင်းအဓမ္မလူသစ်စုဆောင်းတာနဲ့နေကျော်ဆုတ်ရှားတာတွေကြောင့်ဖြစ်ရတာလို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ငင်းညာရင်ဆွေးနွေးဖို့ကချင်နဲ့ရှမ်းကစစ်တိုင်း၅ခုမှာစစ်ရေးလှုပ်ရှားမှုတွေကိုလေးလာကြရဆိုင်မယ်လို့တပ်မတော်ဘက်ကဒီဇင်ဘာ27ရက်မှာကြေညာပြီးနောက်ပိုင်းတပ်မတော်နဲ့လက်နက်ကိုင်တပ်ဖွဲ့ပြစ်ခတ်မှုဖြစ်ပွားတာဒီနေ့ကဒုတိယအကြိမ်မြောက်ဖြစ်ပါတယ်
။ကိုဇော်ထက်စုံစမ်းတင်ပြခဲ့တဲ့ရှမ်းပြည်နယ်ဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေကိုနားဆင်ကြကြပြီးတဲ့နောက်အခုတော့ကယားပြည်နယ်တွေကဗိုလ်ချုပ်ကျေးရုပ်ဘက်ကိုအလှည့်ပေးပါမယ်ရှင်။ကယားပြည်နယ်အတွင်းလူမှုစံတာမပါပဲဗိုလ်ချုပ်ကြေးရုပ်ထားရှိတဲ့ကိစ္စကိုသဘောတူညီမှုမရပဲဆက်ပြီးတော့တင်မာနေတဲ့အပေါ်မှာအကြမ်းဖက်ပြိပက္ခတွေထပ်မဖြစ်ပဲအပြည့်လဲဆုံးနှီးလန်းတွေနဲ့ဖြစ်ရှင်းပေးဖို့နဲ့ပြည်ထောင်စုအစိုးရဘက်ကကယားပြည်နယ်အစိုးရအဖွဲ့လှုပ်ဆောင်ချက်တွေကိုထိထိရောက်ရောက်စုံစမ်းစစ်ဆေးဖို့လိုတယ်လို့ကယင်နီလူငယ်တွေကတောင်းဆိုလိုက်ပါတယ်။သဘောတူညီချက်တွေကိုပြည်နယ်အစိုးရဘက်ကအကောင့်ထဲပို့ဖို့သဘောတူညီခဲ့ကြပေမဲ့လို့သဘောတူညီချက်တစုံတရာမရဘဲအစည်းအဝေးပြတ်သွားခဲ့တဲ့အတွက်အခြေအနေကအခုလိုဆက်လက်တင်းမာနေခဲ့တာဖြစ်ပါတယ်။အပြည့်စုံကိုတော့မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။အခြေအနေငင်းပွားမှုတွေရှိနေတဲ့ဗိုလ်ချုပ်ကြေးရုပ်ကိစ္စပြီးခဲ့တဲ့ဒနင်္ဂနွေနေ့ဖေဖော်ဝါရီလ18ရက်နေ့ကဗိုလ်ချုပ်ကြေးရုပ်ဖြစ်မြောက်ရေးကော်မတီနဲ့ကြေးရုပ်ဖယ်ရှားရေးဆန္ဒထုတ်ဖော်သူကိုယ်စားလှယ်တွေတစ်ဖက်တွဲဆောင်ကြတဲ့အစည်းအဝေးမှာတော့သဘောတူညီချက်တစုံတရာမရဘဲနဲ့ကြေးရုပ်ဖြစ်မြောက်ရေးကော်မတီဘက်ကထပ်ပြန်သွားကြတဲ့အတွက်အစည်းအဝေးပြတ်သွားခဲ့တဲ့အခြေအနေဖြစ်နေတာပါဒီလိုအနေထားမှာတော့နောက်ထပ်ရုံရင်းဆန်ခတ်ဖန်ဆီးမှုတွေတင်းမာမှုတွေထပ်မဖြစ်ပဲဗိုလ်ချုပ်ကြေးရုပ်ကိစ္စအပြည့်လဲဆုံးအကောင်းဆုံးဖြစ်အောင်ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရဘက်ကကင်တွယ်ဖြေရှင်းပေးဖို့ကိုလည်းကယင်းညီလူငယ်ဒီဘက်ကတောင်းဆိုပါတယ်။ကြားပြည်နယ်ဆိုရဘတ်ကသဘောတူညီချက်တွေပေါ်လေးစားဖို့ရှေ့ဆက်ဆောင်ရွက်ရမယ့်ကိစ္စတွေကိုအပြုသဘောဆောင်အကောင်းဆုံးပြည်လဲအောင်ဖြေရှင်းပေးဖို့ဗိုလ်ချုပ်ကျေးရုပ်အရေးစိစက်ညှိနှိုင်းပေးနေသူခွန်တော်မတ်ကတောင်းဆိုပါတယ်
။ကျွန်တော်တို့ကတော့မူလကျွန်တော်တို့စီစဉ်သွားဖို့ရှိပါတယ်။သို့တော့ကျွန်တော်တို့လက်ခံထားတာတခုပါပဲ။ကျွန်တော်တို့ကျေးရုပ်ရှိရှိကြောင်းဤကိစ္စပါပဲ။ဒီကိစ္စတော့ကျွန်တော်တို့ပြည်ဆိုရကဘသူလဲချလိုက်ပြီလို့ပြောကြတယ်ကျွန်တော်ဒီမှာတော့ကျွန်တော်ထုတ်ပြန်သွားတဲ့ကိစ္စမှာအားလုံးပြရပါလိမ့်မယ်ကျွန်တော်ဘယ်လိုပါလို့ပြောကြမယ်ဆိုတဲ့ကိစ္စကိုအမနဲ့ပါကြမှာရှင်လူကြီးကျွန်တော်ထုတ်ပြန်သွားဖို့ရှိပါတယ်ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗာအကောင့်ဆုံးကတော့ကျွန်တော်ဆန်သားမှာတော့ဒီဥပဒေဆိုင်ရာကိစ္စပါပဲကြာအဲဒီဥပဒေဆိုင်ရာကိစ္စကလည်းဘသူဒီမှာတောင်းရှိနေတဲ့ကိစ္စကိုအလုံးကိုကျွန်တော်ပတ်စိတ်ကိုထောက်ပြတော့မှာပါဗျာ
ဒီကိစ္စကိုပြည်လဲအောင်ဖြေရှင်းပေးနိုင်မို့ဆိုရင်တော့ထောက်ခံသူတွေရှိနေတဲ့နေရာကိုဗိုလ်ချုပ်ကျေးရုပ်ကိုနေရာပြောင်းရွှေ့ပေးဖို့အပါအဝင်လုံပိုင်ခွင့်အာဏာကိုအလွဲသုံးစားလုပ်ခဲ့တဲ့ကရားပြည်နယ်ဝန်ကြီးချုပ်ကိုအပြစ်ပေးအရေးယူဖို့ဗဏ္ဍာဝင်သုံးစွဲမှုတွေကိုစစ်ဆေးပေးဖို့စတဲ့ကရင်နီလူငယ်တွေရဲ့တောင်းဆိုချက်ကိုတော့ခွန်အတန်းကအခုလိုပြောပြပါတယ
်ကောင်းကျွမ်းသောဒီဒီကရဲ့သဘောတူညီမှုနဲ့အမြဲတမ်းဆက်ရတဲ့ကြောင့်ဒီကရဲ့ကိုအဲ့ဒီပါတီရောင်းတဲ့ဒီမှာအဲဆိုင်တာရောင်းတဲ့ညမှာတို့ထောက်ခံပါလေဆိုတဲ့အခွင့်အရေးကိုသူ့ရဲ့ဝင်ကိုရှေ့ပြန်လိုက်ဖို့ဆိုတယ်ဒါမှမဟုတ်ဒါမျိုးကဒီကိစ္စကိုရောင်းရင်းဆန်ခတ်ပြအောင်ပြည်ကြတဲ့အဖြစ်ဖြစ်အောင်စီမံခဲ့တဲ့အဲဒီဒီဖိုင်ရေကိုလည်းတခြားလုံးအဲဒီကနေဒီရဲ့ဘောထမ်းတာတည်ရတာနဲ့အတင်းဒီဆောက်ခဲ့တဲ့ဝင်ကြီးချုပ်ကိုအဲဒီပြည်ကြီးရမျိုးကိုပြန်သူ့ဆွေးရကတ်ကုကုလုပ်တင်တယ်အဲဒါနဲ့ဆက်လာဒီဒီဆောင်နေတဲ့အလောင်းကပြည်နေတဲ့ဒီကဲသာပြည်နေရှင်ကြီးတို့အတန်းပြရမယ်ဘန္ဒာမျိုးကြီးဖြစ်တယ်ပေါ့နော်အဲအဲ့ဒါလေးကိုလည်းအတန်းပြီးတော့ဒီဆောင်ကဖြစ်တဲ့တော့လည်းအတိလိုက်ဆောင်နေတဲ့ဒီပြည်ကြီးကြီးတို့လည်းအောက်ဆုံးတော့ဒီကိစ္စကပြည်အောင်ကိုပြရကမပြီးဘူးဟာဒီကမပြီးဘူးဆိုတဲ့ကိစ္စဟိုအကြောင်းညာထက်ဆိုင်ရင်တောင်းရင်းရှိရှိနဲ့ဒီဘီဇက်စီမံဆောင်ရွက်ရတယ်ဒါကိုရှင်းရှင်းလင်းလင်းပြောပြဖို့လိုတယ်တကယ်လို့များအဲ့ဒီပြောကအတမွေပါတီကဒရမတီရဘူးဆိုရင်လည်းတကူဖိုင်နန်တာဖို့ဆိုပြီးမှရှင်းနေတဲ့ဒီတော့ဖြစ်နေတယ်ဖြစ်ပေးဖို့လိုရဲ့အဲ့လိုမှမဟုတ်ရင်ပြည်တော်စုအစိုးရအတူတူပါတီကတိုင်းဝင်ဒီကနေမဟုတ်ရင်လည်းအပြာများပြည်တယ်ဆိုပြီးမှအဲ့လိုပဲတုံ့တက်ရမှာဖြစ်ရပေါ့ဒီဖြစ်နေတယ်ဆိုရင်တော့တိုင်းသားစီးပွားရေးမှုတွေကိုဒီကနေကြည့်ဖို့ထောက်ကလည်းအဲ့ဒီလည်းညီသားစီတော့ဘုံဘုံထားဘူးလေအဲ့လိုပြောရမှဖြစ်နေပါ
ခရီးဒီလူငယ်တွေကိုပုံမှန်တချို့ရုပ်သိမ်းထားပေမဲ့လို့တရားရုံးမှာတော့ဆက်လက်တရားစွဲဆိုထားစေအမှုတွေကိုဒီသတင်းဖတ်ထဲမှာတရားခွင်မှာဥပဒေကြောင့်အရာဆက်လက်ဆောင်ရွက်ရမယ့်ကိစ္စတွေရှိတယ်လို့လည်းခွန်အတန်းကပြောပြပါတယ် ဒီနေ့ကိုဖားရမယ်တဲ့20မိနစ်ကတော့အဲ့ဒီလင်းစုစီနဲ့တွေ့တာတဲ့ဒီငါ့ရဲ့မေယောအမိခံကြီးရဲ့အဲ့မှာအမိရဲ့ကိုင်းနမ်ရဲ့ဘိုင်နာအရင်သင်ကြမပြရမှာတယ်။တရားပြည်နယ်လိုက်ကောမျိုးကခန္ဓာဟေဝန်ပန်းချံမှာထားရှိတဲ့စံဝေ3000ကျော်ကုန်ကြခဲ့တဲ့ဗိုလ်ချုပ်ဂျေယုကိုကရင်နီလူငယ်တွေနဲ့ဒေသခံတချို့ကန့်ကွက်နေတဲ့ကြားကပြည်ခဲ့တဲ့ဖေဖော်ဝါရီလနှစ်ရက်နေ့က NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုတာဝန်ရှိသူတွေကိုယ်တိုင်ဖြည့်ရှင်းပေးဖို့ကြားပြင်းတဲ့ NLD ရုံးရှိမှကရင်နီလူငယ်တွေကတပိတ်စခန်းဖွင့်လှစ်ပြီးတောင်းဆိုဆန္ဒပြခဲ့ကြတဲ့အတွက်ရဲတပ်ဖွဲ့တွေဘက်ကတပိတ်စခန်းကိုအကြိမ်ကြိမ်ဖြိုခွဲခဲ့ပြီးတော့နောက်ဆုံးဆန္ဒပြလူအုပ်ကိုရဲတပ်ဖွဲ့ဝင်တွေဘက်ကရဘာကြီးစံနေနဲ့ပစ်ခတ်တားဆီးတဲ့အထိရုံးရဲဆန့်ခတ်ဖြစ်ပြီးဒီမှာနေဆဲဖြစ်ပါတယ်ရှင်
မဆုမွန်စုံစမ်းတင်ပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းမှာတော့ကိုအလှည့်ပေးပါမယ်ဗနီဇွဲလားတိုက်ခိုက်မှုကိုတရားဝင်ထောက်ခံဖို့ဥရောပသမဂ္ဂ EU အပေါ်ဖိအားပေးမှုတွေတိုးလာနေပါတယ် EU ရဲ့ဥပဒေပြုလွှတ်တော်အမတ်3ဦးကိုဗနီဇွဲလားတိုက်ခိုက်မှုနဲ့ပူးပေါင်းကြံစီတယ်လို့ဆွဆွဲပြီးဗနီဇွဲလားအစိုးရကပြည်ဝင်ခွင့်ပိတ်ခဲ့ပြီးတဲ့နောက်အငင်းပွားစရာဖြစ်နေတဲ့ဗနီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရအပေါ် EU ကပို့ပြီးတော့ပြင်းပြင်းထန်ထန်ဖိအားပေးဖို့တိုက်တွန်းလာနေကြတာပါပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာမဲမတနမာမှုရှိခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေနဲ့အတိုက်ခံခေါင်းဆောင်ဟွမ်ကွာဦးတို့ကိုအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေကသမ္မတအဖြစ်အသိအမှတ်ပြုထားတာပါဗနီဇွဲလားမှာနိုင်ငံရေးအကျပ်တဲပိုဆိုးလာနေတာနဲ့အမျှပြည်သူတန်းနဲ့ချီဆင်းရဲတွင်နှက်လာရတဲ့အကြောင်းဟန်ရီရစ်ချ်ဝက်ပြောထားတဲ့သတင်းကိုမတ်ဤတန်စင်ကပြောပြမှာပါရှင
်မဒူရိုဆိုရာပေါ်အတိုက်ခံခေါင်းဆောင်ကွန်ကွာဒိုကဖိအားတိုးပင်နေတဲ့အချိန်တည်းမှာပဲထောင်နဲ့ချီရဲ့ကွာဒိုကိုထောက်ခံသူတွေကကာရာကက်စ်မြို့ကလမ်းထဲမှာပြနေပါတယ်။ဗနီဇွဲလားပြည်သူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကွာဒိုကအခုလိုပြောပါတယ်
။ De que hoy pudiendo tener
တကယ်ဆိုရင်လူသားချင်းစာနာမှုအထောက်ပံ့မှုတွေတည်လာတယ်။ဒီလိုကြီးချင်းဗနီဇွဲလားနိုင်ငံထဲမှာရောင်းနေတင်တာပါ
။ပြပအထောက်ပံ့ကူညီအများစုကိုတမန်နီကလစ်မာတူရိုကနိုင်ငံတည်းကိုဝင်ခွင့်ပိတ်ထားတာပါ။ဗနီဇွဲလားနေဆက်ကိုဖျက်ပြီးတော့ဗနီဇွဲလားပြည်သူတွေအတွက်စားနပ်ရိက္ခာနဲ့ဆေးဝါးအမေရိကန်စစ်တပ်ကပေးပို့နေတာပါ။တမန်မာတူရိုယာယီကလည်းဆင်ပေးဖို့အမေရိကန်ကတောင်းဆိုနေပါတယ်။ EU ဥရောပသမဂ္ဂကလည်းအစပိုင်းပြပထထဝေဖန်စိုက်တင်တာတွေမလုပ်ခဲ့ပေမဲ့လည်းအခုတော့သဘောထားကြောင်းလာနေပါပြီ။ဥရောပကြီးတဲ့ဥပဒေပြုလွှတ်တော်အမတ်3ယောက်ကိုဗနီဇွဲလားနိုင်ငံကိုလာဖို့ဗနီဇွဲလားတိုက်ခိုက်လွှတ်တော်အမတ်တွေကဖိတ်ကြားခဲ့မှာဗနီဇွဲလားဆိုရကတူရီနေကနိုင်ငံတွေကိုဝင်ခွင့်ညှင်းပယ်ပြီးတော့စပိန်နိုင်ငံကိုလီရင်နဲ့အတင်းပြန်လွှတ်ခဲ့ပါတယ်။ဥရောပလွှတ်တော်အမတ်Esteban Gonzalez Pons ကခုလိုပြောပါတယ
်။နော်ကိုရီးယားမှာအချုပ်သလိုအာနာနဲ့ဗီနီဇွဲလားနိုင်ငံကိုထိန်းချုပ်နေတာအင်မတန်မှစိတ်ပျက်စရာဖြစ်ပါတယ်
။ဒီဖြစ်ရပြီးမှာတော့ဥရောပသမဂ္ဂနိုင်ငံတွေနဲ့ဗီနီဇွဲလားနိုင်ငံပါဝင်တဲ့ Latin America လေးနိုင်ငံကြားပူးပေါင်းဆောင်ရွက်မှုအဖွဲ့တွေကနေပြီးတော့ဗီနီဇွဲလားနိုင်ငံကိုဖယ်ရှားဖို့ဥရောပလွှတ်တော်မှတ်တွေကတောင်းဆိုလာခဲ့ကြပါတယ်။မြန်မာနိုင်ငံကကျင်းပတဲ့လုံခြုံရေးညီလာခံကိုတက်ရောက်ခဲ့တဲ့အမေရိကန်ဒုသမ္မတမိုက်ဖန့်စ်ကလည်း EU အနေနဲ့ဗနီဇွဲလားတိုက်ခိုက်ကောင်းဆောင်ဟွမ်ကွာဒိုကိုသမ္မတအဖြစ်အသိအမှတ်ပြုဖို့စနေနေ့တုန်းကတိုက်တွန်းပြောဆိုခဲ့ပါတယ်။အလားတူနယ်သာလန်နိုင်ငံကလည်းတိုက်တွန်းထားတာပါ။ဗနီဇွဲလားနိုင်ငံသားရင်းဝန်ကြီး Steph Block ကအခုလိုပြောပါတယ
်။22 European countries did recognize Guaido as an
interim နိုင်ငံကဂွာဒိုကိုယာယီကောင်းဆောင်အဖြစ်အသိအမှတ်ပြုထားကြပါတယ်။နောက်ပြီးဥရောပသမဂ္ဂစီလုံးတာကိုပဲညှင်းချင်တာပေါ့ဗျာ။
ဒါပေမဲ့ဥရောပသမဂ္ဂကမရှိလို့ပါဘူးဗီနီဇွဲလားနဲ့ဆက်ဆက်ရေးအနီးကပ်ဆုံးစပိန်နိုင်ငံကမိခင်တောင်းဆိုမှုကိုညှင်းဆိုခဲ့ပါတယ်စပိန်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ဘော်ရော့ကခုလိုပြောပါတယ
်ဆီယောပန့်စ်နိုပိုဒေပေဒီရ်နို
ကျွန်တော်တို့အနေနဲ့ဗီနီဇွဲလားနိုင်ငံရဲ့အခြေခံဥပဒေကိုလက်မခံဘူးမစ္စတာပန့်စ်တောင်းဆိုလို့မရပါဘူ
းဒီနေ့ကတော့ဗီနီဇွဲလားရွေးကောက်ပွဲအသေးကျင်းပတဲ့ဆိုပြောလဲပြောပါတယ်ပြင်သစ်နိုင်ငံသားရင်းဝန်ကြီး John Eve Ledren ကအခုလိုပြောပါတယ
် The only way out of the political crisis in Venezuela
နိုင်ငံနိုင်ငံရေးပဋိပက္ခတွေကရုံးထွက်နိုင်မဲ့တခုတည်းသောနိလန့်ကဒီမိုကရေစီနိလန့်ကျတဲ့သမ္မတရွေးကောက်ပွဲပဲဖြစ်ပါတယ
် Venezuela နိုင်ငံနဲ့ကပ်နေတဲ့ Netherlands အစိုးရပိုင်းကူရာကာကိုကျွန်းကိုအကူအညီပေးစခန်းအဖြစ်တုံးနိုင်တဲ့အကြောင်း Netherlands အစိုးရကပြောထားပေမဲ့လည်း Venezuela အစိုးရရဲ့ခွင့်ပြုချက်မရသေး၍ထောက်ပံ့ရေးအကူအညီပစ္စည်းတွေနိုင်ငံတွင်းကိုဝယ်နိုင်မှာမဟုတ်ပါဘူးဒီလိုမှာဗီနီဇွဲလားပြည်သူတွေကိုအကူအညီပေးနိုင်ဖို့နိုင်ငံရေးပဋိပက္ခအဆုံးသတ်နိုင်ရေးနိုင်ငံဆွေရတွေကြားအငင်းကုန်ဖြစ်နေပြီးတော့နိုင်ငံတကာအကူအညီတွေကလည်းပြည်သူတွေလက်ထက်ကိုမရောက်နိုင်ပဲတောင်းတနေရပါတယ်ရှင
်။မိုက်သန်စင်ကြောက်ကြခဲ့တာပါရှင်။မကြခင်မှာတော့အမေရိကန်နိုင်ငံရေးနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဖေဖော်ဝါရီလ19ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။ညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုမစခဲ့အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ကြရအောင်ပါရှင်။
မေဂန်ပြည်တော်စုနဲ့မက္ဆီကိုနယ်ကြားတောင်ပိုင်းနယ်ကြားဒေသအခြေအနေတွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်နိုင်ငံတော်ရွေးပေါ်အခြေအနေကြေညာလိုက်တာကြောင့်ဝါရှင်တန်နိုင်ငံကြီးမှာအစိုးရနဲ့လွှတ်တော်အုပ်ချုပ်ရေးနဲ့ဥပဒေပြူရေးကြားအာဏာလွန်ဆွဲပွဲပို့ပြီးတော့ပြင်းထန်လာခဲ့ပါတယ်။ဒါကြောင့်လဲတတိယမန်တိုင်ဖြစ်တဲ့တရားစီရင်ရေးကဒီကိစ္စမှာအဆုံးအပြတ်ပေးရမယ့်အခြေအနေဖြစ်လာပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကဥဆောင်ပြီးပြည်နယ်အစိုးရရှိနေချုပ်တွေတတိယလနေ့နောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းခင်တရားရုံးမှာတိုင်ကြားလိုက်တာပါ။မက္ကဆီကိုနဲ့နယ်ကြားဒတိုင်းကာရေးသုံးစိတ်ကိုလွှတ်တော်ကအတည်ပြုခဲ့တာကြောင့်မဖြစ်ဖြစ်အောင်လုပ်မယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကအရေးပေါ်အခြေအနေကြေညာခဲ့တာပါ
။ So we're going to confront the national security crisis on our southern border.
တောင်ပိုင်းနယ်စပ်မှာကြုံတွေ့နေရတဲ့အမျိုးသားလုံခြုံရေးအခြေအနေကိုကျွန်တော်တို့ရင်ဆိုင်ဖြေရှင်းရပါလိမ့်မယ်။ဘူးရစေးရီရာဇဝတ်ဂိုင်းတွေနဲ့လူတွေကျူးကျော်ဝင်ရောက်နေတာကိုလက်ခံလို့မရပါဘူး။
သမ္မတရဲ့ကြီးညာချက်နဲ့ပတ်သက်ပြီးဒီမိုကရက်အမတ်တွေဒေါသထွက်နေကြပါလေ။လွှတ်တော်အမတ်ဒေးဗစ်ဝါဆတ်မန်ရှော့ပ်စ်ကဆိုရင်ဒါဖွဲ့စည်းပုံနဲ့မညီဘဲအာဏာကိုလွှဲသုံးစားလုပ်မှုဖြစ်တဲ့ပဲပေါင်းစုံကပြန်ပြီးစန့်ကျင်မှုလိုမယ်ဆိုပြီးပြောခဲ့ပါလေ
။ We're going to use every tool at our disposal.
ဒီမိုကရက်ထဲလွှတ်တော်အမတ်တမ်မီဒက်ဝေါ့ကလည်း ABC ရုပ်သံကိုခုလိုပြောပါလ
ေ။ President is trying to take the power of the purse away from the
legislature. သမ္မတဟာသူ့လုပ်ပိုင်ခွင့်တွေကိုတုံးပြီးဥပဒေပြုရေးအာဏာကိုပြစ်ပယ်လိုက်တာပါ။ကျမတို့ဟာအစိုးရနဲ့တန်းတူပူးရဲတာဝန်ယူထားသူတွေပ
ါ Republican Party ဝင်တချို့ကြားမှာတော့သမ္မတရဲ့ကြီးညာချက်နဲ့ပတ်သက်ပြီးသတိထားတုံ့ပြန်သူတွေရှိပါတယ် Republican ထဲလွှတ်တော်မှ Tom Tillis ကဆိုရင်နိုင်ငံတော်ရေးပေါ်ခြေနေကြီးညာတာကအပြေးလို့မယုံကြည်တဲ့အကြောင်းကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ဒီလိုကြီးညာလိုက်တဲ့အတွက်နောက် Democratic Party ဘက်ကသမ္မတတာဝန်ယူတဲ့အခါမှာအလားတူလွှတ်တော်ရဲ့သဘောတူညီချက်မယူဘဲအကောင့်တဲဖော်ရာမျိုးတွေလှုပ်ဖို့လမ်းဖွင့်ပေးလိုက်တယ်လို့ဖြစ်သွားလိမ့်မယ်ဆိုပြီးသူကကြီးညာခဲ့တာပါဒါမှလည်း Republican အောက်လွှတ်တော်မှ Stephen Palazzo လို့လို့အမတ်တွေကတော့သမ္မတ Trump ကိုထောက်ခံပါတယ်။သမ္မတဟာအမေရိကန်ပြည်သူတွေရဲ့လုံခြုံရေးကိုပါတီနိုင်ငံရေးတဲ့ပုံပြီးရှေ့တန်းတင်ခဲ့တဲ့ဒါဝသူလေးစားတယ်ဆိုပြီးအခုလိုပြောဆိုထားတာပါ
။ Securing the American border, stopping the criminal aliens, the known people.
အမေရိကန်နေသားကိုလုံခြုံအောင်လုပ်ဖို့ရာဇဝတ်မှုကျူးလွန်တဲ့ဒီဘက်ကလူတွေကိုဟန်တားဖို့ဂျမ်ဖတ်သမားတွေနဲ့ဆန့်ရွယ်သူတွေကလေးတွေကိုကုန်ကူးရောင်းစားသူတွေဝန်ဆေးရောင်းဝယ်သူတွေအားလုံးဟာဒီလုံခြုံမှုမရှိတဲ့နေသားကိုဖျက်ဝင်နေကြတာပါ။ဒါကမှမျိုးသားလုံခြုံရေးကိစ္စလို့မပြောရင်ဘာလို့ပြောမလဲ။ကျွန်တော်တော့မပြောရတော့ပါဘူး။
ရေးပေါ်အခြေအနေကြီးညာချက်နဲ့ပတ်သက်လို့သမ္မတရဲ့ဗီဒီယိုအာဏာကိုပယ်ချနိုင်တဲ့အထိအထက်လွှတ်တော်နဲ့အောက်လွှတ်တော်မှာလုံလောက်တဲ့မဲရမယ်လို့တော့အများမျိုးလင့်မထားကြပါဘူး။ဒါပေမဲ့လည်းအခြေအနေဟာရေးပေါ်အခြေအနေကြီးညာတဲ့အနေအထားမဟုတ်ဘူးဆိုပြီးကယ်လီဖိုးနီးယားပြည်နယ်ရှေ့နေချုပ်ဆာဗီယာဗာဆာရာက ABC ရုပ်သံကိုခုလိုပြောပါတယ
်။ This is not the 9/11 crisis that we faced.
ချီနီက2000ခုနှစ်စက်တင်ဘာ 9/11 ဇမ်ဖက်တိုက်ခိုက်ခံရတဲ့အခြေအနေမျိုးမဟုတ်တယ်လို့1989ခုနှစ်ကအီရန်မှာအမေရိကန်တွေတစားကန်ဖမ်းခံရတဲ့အနေအထားလည်းမဟုတ်ပါဘူး
။သ သမ္မတရဲ့ရွေးဖို့အခြေအနေကြေညာချက်ဟာအခြေခံဥပဒေနဲ့မကန့်ညီတဲ့ဥပဒေမဲ့လိုရဖြစ်သလိုမူရစေဝါတက်ချက်ရေးစီစဉ်နေစစ်ဘက်ဆိုင်ရာဆောက်လုပ်ရေးလုပ်ငန်းတွေတခြားဥပဒေစိုးမိုးရေးလုပ်ငန်းတွေကသုံးစိတ်တွေကိုယူသုံးမှဖြစ်တာကြောင့်တက်ဆိုင်ရာပြည်နယ်တွေနဲ့ဒေသခံတွေအတွက်နှင်းနာရဲဆိုပြီးပြည်နယ်16ပြည်နယ်ကတရားစွဲကြတာပါလူတော်ရဲ့ခွင့်ပြုချက်မရဘဲဒတိုင်းဆောင်မဲ့အစီအစဉ်တွေတခြားအစိုးရဌာနတွေကသုံးစိတ်တွေကိုလွှဲပြောင်းသုံးမဲ့အစီအစဉ်တွေသမ္မတထရန့်အနေနဲ့အကြီးအကဲရဆိုင်ဖို့တရားရုံးကိုရှောင်လဲကြတာဖြစ်ကြောင်းပါခင်ဗျာ
ဒင်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြကြရတာပါအခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းစီစဉ်စတင်ချိန်ရောက်ပါပြီရှင်ကမကထာပြုပြီးဆွေးနွေးမဲ့ကိုသားညုံဦးနဲ့အတူမဆုမွန်စီစဉ်ထုတ်လွှင့်ပေးမဲ့တိုက်ရိုက်လေးလိုင်းကိုစလိုက်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားရည်လိုက်စီစဉ်ကနေပြီးတော့ကြိုးစားပါရယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းရင်းကတော့လွတ်တော်ရဲ့ဒီဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်ဘယ်လောက်ထိဖြစ်နိုင်ခြေရှိမရှိဆိုတာပါအဓိကတော့ဒီအာဏာရ NLD ပါတီအနေနဲ့ပြောရမယ်ဆိုရင်တော့ဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ critical နဲ့ရွက်ကောက်ပွဲမှာနိုင်ရပြီးတော့အခုဆိုရှင်လည်းဟိုအစိုးရဖွဲ့နိုင်တဲ့အခြေအနေမှာရှိနေပါတယ်အဲ့တော့ဒီမကြာခင်ကပဲဒီလွတ်တော်မှာပူးပေါင်းကော်မတီဖွဲ့ပြီးတော့ဖွဲ့စည်းပုံပြင်ရေးစပြီးတော့ကြိုးပမ်းလာတာတွေရှိပါတယ်တစ်ဖက်မှာတော့ဒါကူအတိုက်ခံတိုက်ခံရေးပါတီနဲ့တက်မတော်ဘက်ကနေပြီးတော့လှုပ်ထုံးလုံကြီးနဲ့မညီဘူးဆိုပြီးတော့ကန့်ကွက်တာတွေရှိပါတယ်ဒါပေမဲ့လည်းသူတို့ကိုယ်တိုင်ကလည်းဖွဲ့စည်းပုံပြင်ရေးလိုအပ်တယ်သူတို့ကိုယ်တိုင်ပါမယ်လို့တော့ပြောနေတာတွေရှိပါတယ်အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးပွဲကတော့ဒီဖွဲ့စည်းပုံပြင်ရေးအတွက်လွှတ်တော်ကြိုးပမ်းချက်တွေဘယ်လောက်ထိအလားအလာရှိနေလဲဆိုတာပါပဲအဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ဒီလူခွင့်ရှင်ကြီးဖြစ်ပါတယ် Legal Aid Network ကပါဥအောင်ထူးဖြစ်ပါတယ်နောက်တူကတော့ဒီသတင်းစာဆရာယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အဒီတာချုပ်ဦးတက်စင်ဖြစ်ပါလေနှစ်ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါခင်ဗျာကျွန်တော်ကောင်ထူးအရင်ဖိတ်ခေါ်ချင်ပါလေကောင်ထူးကြားမယ်ထင်ပါလေခင်ဗျာ
ဟုတ်ကဲ့
ကောင်ထူးကြီးခုနကျွန်တော်ပြောသွားလို့ပဲအခုလွတ်တော်ထဲမှာကြိုးပမ်းနေကြတယ်အခုကြိုးပြောမယ်ဆိုရင်တော့ကြိုးပမ်းနေတာဦး NLD တွေမကအောင်စက်ခိုင်ရေးကလည်းသူတို့ကိုယ်တိုင်သူတို့နောက်ဘယ်တစ်ခုတင်မယ်ဆိုတာရှိပါလေအဲ့တော့ကြိုးပမ်းနေကြတဲ့ဒီဖွဲ့စည်းပုံပြင်ရေးဆိုတဲ့ကြိုးပမ်းချက်ဒီဘယ်လောက်ထိမျှော်လင့်ချက်ညာရှိပါလေခင်ဗျာ
ဒီလိုကတတော်ကြီးဖွဲ့စည်းပုံမှာဒီရတစကားနဲ့ပြောရင်တော့အရေးမပါတဲ့ကြာတန်းရဲ့တချို့ကိုပြင်ဝင်ပြီးကောင်းပြီးနိုင်ပါလေသို့တော့ဖွဲ့စည်းပုံရဲ့ကျိုးရိုးတပွဲအဓိကကြတဲ့ကြာတန်းချက်တွေကိုတော့လုံးဝပြင်ဝင်မရမှာမဟုတ်ပါဘူးဥပမာဆွေးကြပါစုဥပမာနေရာတက်မှာပေါ်ပြထားတဲ့မြို့သားကာဝင်းလုံညွှန်ရေးကောင်စီကာလုံကြာတန်းချက်မျိုးဆိုကာလုံကအဓိကအဖြစ်ခြုံပြောရင်တော့ဥပ္ပိပြူရောအုတ်ချူရောတရားစီရင်အာဏာရောပါထိန်းချုပ်ထားလို့ပြောလို့ရတယ်။ဘာကြောင့်လဲ။ကာလုံလိုပြရန်ချက်မျိုးကိုဥထွေကဏ္ဍမှာထည့်သွင်းပေါ်ပြထားတာဟာတော့မှဘေးဖွဲ့ကြည့်ဝင်မှာမရှိဘူး။အဲ့တော့ကာလုံမှာ၁၂ပေါင်နဲ့နဲ့က၅ဦးကလက်ရှိစစ်ဘုတ်ချုပ်တည်ဖြစ်တယ်။၂ဦးကစစ်ဘုတ်ချုပ်ဟောင်း၊ကာချုကရွေးချက်စစ်ရှိလိုချင်းခါမျိုးဖြစ်တယ်။ဒါကြောင့်ကာလုံထဲမှာအများရန်မဲခွဲဆုံးပြတဲ့ခါတိုင်းမှာစစ်ဘုတ်ချုပ်တီကပဲအသာစီးရနေတယ်။ဒါကြောင့်ဒီချက်ကဘာလို့ပြလဲဆိုတော့ကာလုံဟာအဓိကအချုပ်ချာလာပင်အဖွဲ့ကြီးဖြစ်တယ်။အဲ့တော့အုပ်ချုပ်ရေးပြောမယ်ဆိုရင်ဒီပုံမှန်60မှာကာချုပ်ကဆွေးလိုက်တဲ့ကိုယ်စားလှယ်ဟာသမရတုံမှုဒုသမရဖြစ်အောင်စီစဉ်ထားတဲ့ကြာတိုင်းချက်ဖြစ်တယ်။အဲ့ရွေးချယ်ဒီတော့စနေကိုကဘာမှာဘယ်နိုင်ငံမှမကျင့်တော့ဘူး။နောက်ပုံမှန်နေရာ17နှစ်ကိုကြည့်ရင်ဒီတော်စုအချုပ်မှုအာဏာကအစိုးရရှိမှအစိုးရအဖွဲ့ရှိမှရှိလို့မဆိုဘူး။သမရရှိမှရှိလို့ဆိုတယ်။နောက်တစ်ခါပုံမှန်နေရာ32ခါခွေးတက်ကိုကြည့်ရင်သမရကနေပြီးတော့တွတ်တော်ကိုယ်စားလှယ်မဟုတ်ဘူးများတဲ့ကလည်းအစိုးရဝင်ကြီးတောင်းပေးနိုင်တယ်။ဒါကြောင့်စစ်ဘူရီနဲ့ကြည်ပဲလေဖွဲ့စည်းပုံရနော်။ဝင်ကြီးအဖွဲ့ကြီးခန့်ထားနိုင်တယ်ဆိုတော့ဒီလိုပြတန်းချက်မျိုးတွေဟာကာလုံရဲ့စိတ်ပိုင်းဖြစ်တယ်အဲ့တော့ကာလုံဆက်ကြည့်တဲ့အခါကျတော့သမားဘလူဖြစ်မယ်ဆိုတဲ့ဆိုင်တယ်အဲ့တော့ရှေ့ဘူတို့မလို့ရှိရင်ရှေ့ဘူကနေရောက်ကြောင်းတဲ့ပုဂ္ဂိုလ်ကသမားဖြစ်လာရင်တော့အာနာအပြေးဝနီးပါးကျဉ်းလုံးဝင်ရနိုင်တယ်ဥမာဥသိန်းစင်မပုဂ္ဂိုလ်မျိုးပေါ့ဗျာဒါကာလုံနဲ့ပတ်သက်တဲ့ပြတန်းချက်ဖြစ်တယ်သို့တော့ဟာဒီအစိုးရကဘာကြောင့်ဖြစ်လဲဆိုတော့ကာလုံရဲ့ပြရန်ကြီးအပြင်အစိုးရကတကယ်လည်းပတ်နေတာကစစ်ဘုတ်ချုပ်တွေဖြစ်လို့ပဲ အလုံးကြီးတဲ့အတိုင်းပဲဒီလေးဝန်ကြီးဖြစ်တယ်အဲဒီလေးဝန်ကြီးရှိတယ်ကာဝေးဝန်ကြီးရှိတယ်နေဆက်ကြီးရဝန်ကြီးဖြစ်တယ်သူတို့ကတကယ်လေပတ်နေဥချွေရာရှိတယ်ဖြစ်တယ်ဒါကြောင့်သမရဟာစီဘူဂျိုဟောင်းဖြစ်တဲ့အခါမှာနှစ်တောင်းကြီးဖွဲ့စည်းပုံကတကယ်သမရယာရုနေရာကြီးကအာဏာကျင်းလုံးရသွားနိုင်တယ်ရိုးရတာအခုလိုဥွင့်မြင့်လို့ဟာသမရမျိုးဆိုရင်တော့တကယ်အာဏာဘရောမရနိုင်ဘူးဒီလိုပြရန်ချက်ဒီပါဝင်နှစ်တောင်းကြီးဖွဲ့စည်းပုံအချိန်ဥပဒေအောက်မှာဘယ်တော့မှပြင်လို့မရတဲ့ပြရန်ချက်တွေရှိတယ်။ဥပမာအခန်း1မှာကျင်းကျက်တဲ့ဘူချုပ်ခွင့်မှုကျင့်သုံးနေ။အခန်း2မှာပြည်တော်စုဖွဲ့စည်းပုံဘရော့မဆဲတဲ့အဖြစ်မပြောင်းနိုင်ဘူး။အခန်း3မှာကဘာမှမရှိတဲ့ဘေးနိုင်ငံမှာမှမကျင့်သုံးနဲ့။သမားရွေးချယ်တဲ့ဘုံစနစ်မျိုးကိုဘရော့မပြင်လို့မရနိုင်ဘူး။အခန်း4မှာစစ်ဘုတ်၄ဘုံတဘုံပါဝင်တော့ပြင်လို့မရနိုင်ဘူး။အခန်း9တာလုံဘရောကပြုံးလို့မရနိုင်ဘူးအခန်း6တရားစီရင်မှာစစ်ဘက်ဆိုင်တရားဝင်တရားဖွင့်ကြီးထားတာဘယ်တော့မှပြုံးလို့မရဘူးအခန်း7ရေးဖို့အချိန်ဒီအောက်မှာစစ်တပ်ကသာအထူးအခွင့်အာဏာပေးထားတဲ့ကြမ်းကြီးဘရောကပြုံးလို့မရနိုင်ဘူးအခန်း7ဖွင့်ကြီးဝင်ပြည်ပုံမောက်ကိုလည်းပြုံးလို့မရနိုင်ဘူးအဲတော့ကြံတဲ့ရေးမပါတဲ့ပုံမှများဘူးတော့ဖြင့်ပြင်ဝင်ဒီကောင်ပေးနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အိမ်မှာမေးချင်တာကခုနကကောင်ထူးပြောသွားတဲ့အထက်မှာပဲပြောရမယ်ဆိုရင်တော့ဖွဲ့စည်းပုံရဲ့အနှစ်သာရကိုမထိပါနဲ့ဆိုပြီးတော့ဗိုလ်ချုပ်ကြီးတန်းဗိုလ်ချုပ်ကြီးမြောင်းလိုင်းကိုယ်တိုင်ကဂျပန်သတင်းဌာနနဲ့တွေ့တော့လည်းပြောသွားပါတယ်သူတို့ပြင်တာတော့လက်ခံတဲ့အနှစ်သာရမထိပါနဲ့ပြောသွားတယ်အဲ့တော့တစ်ဖက်မှာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ကျူးပန်းနေတယ်ခုနကကောင်ထူးပြောသွားတဲ့ထိလို့မရအောင်ဆိုတဲ့အချက်ကလုံထုံးလုံနီးကြောင့်ထိလို့မရတာလားဒါမှမဟုတ်လွတ်တော်ရင်းအခြေအနေကြောင့်ထိလို့မရတာလား
ယူလီပုံမှန်436ကိုပုံမှန်436ကနှောင်းကြီးဖွဲ့စည်းပုံချီအောင်သူတို့ပြင်ဆင်ဖို့လမ်းညွှန်ပေးထားအဲ့နောက်ကြီးဖွဲ့စည်းပုံအခြေခံဥပဒေလက်ခံကျင့်သုံးတဲ့ NLD ပါဝင်ဗေနန်ကြီးအင်အားစုပါတီမစု436ရာပြင်ခွင့်ရှိတယ်တခြားဘာနဲ့မှပြင်ခွင့်မရှိဘူးအဲ့တော့436ရာဆိုရင်ခုနကာကျိုးမြောင်းလိုင်းပြောတဲ့အချက်တည်းကခုနကျွန်တော်ပြောပြသွားတဲ့အချက်လက်တွေကြိုးရိုးတွေဟာကာကျိုးမြောင်းလိုင်းဆူလိုခြင်းနဲ့ကြိုးရိုးတွေကြီးပဲအဲ့ကြိုးရိုးတွေကိုပြင်မယ်ဆိုရင်တော့ဖြစ်ရင်သူ့ရဲ့လိုအပ်ချက်ကဘာလဲဆိုတော့ဟာတုတ္တကိုယ်စားလှယ်အားလုံးရဲ့25ရာရင်းနှုံးကျော်ကတနည်းအားဖြင့်ဥပုန်ဤစကားနဲ့ပြောရင်86ကပြင်ဝင်ပြေးမှရမယ် first step first step ပထမဆင့်နဲ့မပြေးသေးဘူးဒုတိယဆင့်ကဘာလို့ဆိုတော့နောက်တဲ့တီလို့ညဆန္ဒခိုင်ငွေခေါ်ရအောင်မယ်ခေါ်ပြီးတော့မှထက်ဝက်ကျော်ကဆန္ဒမင်းနဲ့ပြင်ဝင်ရမယ်ဆိုတော့လုံထုံးလုံနီးရကြီးမားစွာတန်တတ်ခံထားရတာကြောင့်မလို့ဒါကြို့မင်းအောင်လည်းပြောတဲ့အဲ့ဒါသူ့အခြေခံကြိုးရိုးတွေကတော့မပြင်ပါနဲ့ဆိုတာဟာသူကပြောကြတော့မလို့ဘယ်တော့မှပြင်မမြနိုင်ဘူးလို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကောင်ထူလေလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်နောက်ထပ်ပင်နိုင်ဆွေးနွေးတဲ့ဦးသက်စင်ကိုဖိတ်ခေါ်ချင်ပါတယ်ဦးသက်စင်ကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းအေဒီတာပါအဲဦးသက်စင်ရေအခုနောက်ကကောင်ထူပြောတော့ကြားမှာပါအခု NLD ကဖွဲ့လိုက်ပြီဆိုတော့ပူပေါင်းကော်ပိကောဘယ်လောက်ထိအလုပ်ဖြစ်နိုင်လဲဘယ်လောက်ထိမျှော်လင့်ချက်ရှိလဲကိုသက်စင်ရဲ့အမြင်သိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအထူးကြောင့်အပြင်ကျွန်တော်တို့ကနော်ကျွန်တော်လည်းအခြေခံ2008အခြေခံဥပဒေနဲ့ပတ်သက်တဲ့လုံအောင်ခေါ်ခံမှာကိုကျွန်တော်2008အခြေခံဥပဒေဆန့်ကျင်ပါပဲအဲဆန့်ကျင်တဲ့အခါကျတော့ကျွန်တော်တို့ကအခုကျွန်တော်လက်တွေ့အခြေအနေကိုကျွန်တော်စဉ်းစားမှာဖြစ်ပါတယ်လက်တွေ့အခြေအနေစဉ်းစားမယ်ဆိုတဲ့အခါကျတော့2010မှာ NLD ပါတီကဒီကောပုံမှန်မှာကိုဘာလို့2008အခြေခံဥပဒေမခေါ်ခံဆိုတဲ့ပုံမှန်လက်မဝင်ဘူးအဲ့တော့ကျွန်တော်တို့က2015မှာ NLD ပါတီကဒီဟာဒီအခြေခံဥပဒေရဲ့ဆရာလီအကြအဲ့ဒါပေါ်ပြင်ဆင်ပြီးတော့ပဲဆက်ကြကျွန်တော်ကျုပ်ကပုံနေပေါ့ဗျာအဲ့ဒီပါတီနိုင်ရတယ်ဒီပါတီနိုင်ရတဲ့ခါကျတော့ဟုတ်ကျွန်တော်တို့ကဒါကတည်ရွယ်ဝင်နိုင်ချောင်းရလေဒီပါတီကလည်းဒီသူရွေးကောက်ဝင်တဲ့အချိန်မှာဒီရှိနောက်ဆက်ချိန်ဥလိုပြင်ဆင်နေဆိုတော့ဒီအကတိကုန်းနဲ့ဒီရွေးကောက်ဝင်တဲ့ရွေးကောက်ဝင်နောက်ဆက်ရွေးကောက်ဝင်နောက်ဆက်မှာသူနိုင်တယ်ပေါ့နောက်ကျွန်တော်စနစ်ဘာဖြစ်ကောက်ထားလိုက်ပေါ့ဗျာဆိုတော့နောက်ဆက်မှာနိုင်တော့သူငွေရစင်းသားမဲ့ပုံစံကကျွန်တော်အာလုံးပြစ်ထားတဲ့ပုံစံကကျွန်တော်က NLD ပါတီကရုပ်ကပ်ပွဲဝင်လိုက်ပြီဆိုရင်ဒီဥပဒေ2008ခြေကံဥပဒေဘောင်ပင်ရပဲခြေကံဥပဒေပြင်ဆင်လို့ရတယ်အဲ့တော့2008ခြေကံဥပဒေရဲ့ဘောင်ပင်ရပဲခြေကံဥပဒေကိုပြင်ဆင်လို့ရမယ်ဆိုတော့သူလက်ခံပြီးဝင်လိုက်ပြီဝင်လိုက်ပြီဆိုရင်2008ခြေကံဥပဒေဘယ်လိုပြင်ဆင်မလဲကျွန်တော်စဉ်းစားမယ်စဉ်းစားမှတစ်ခုပဲရှိတယ်ကျွန်တော်တို့ကပြည်သူပြည်သူနဲ့ပေါင်းပြီးတော့2008ခြေကံဥပဒေကိုဘယ်လိုဖြတ်စည်းတတ်တယ်ဘယ်လိုပြင်လိုက်လဲအော်တော့ဒုတိယတစ်ခုကဒီဥပဒေဘယ်အောင်ဆက်ခြေခံဥပဒေဘောင်ကွင်းကဒီ2008ခြေခံဥပဒေပြင်ဆင်မှုဆိုတာဆိုတော့ကျွန်တော်ကွန်ပျူတာတွေလိုက်ဆိုတာကဒါကပြောလို့ရှိရင်တော့ဒါကစိတ်ပြည့်မရှိဘူးပြပြောချင်တာကကျွန်တော်တို့ကဒီဝတ်မှခြေခံဥပဒေအဓိကဟိုလက်ပဲနောက်တစ်ခုအဓိကဥပဒေထုတ်ကင်ထားတာဘာလို့လဲတတ်မတော်ပဲစစ်တပ်ပဲဒီစစ်တပ်နဲ့ဒီ NLD အလှဟပါတီနှစ်ခုကကျွန်တော်တို့ကတကယ်ပြောအပြန့်အလှန်လုံခြုံမှုရဲ့အပြန့်အလှန်တော့နိုင်ငံရေးပဒိညင်မရှိပဲနဲ့ပဒိညင်မတည်ဆောက်ထားပဲနဲ့ကိုယ့်သဘောနဲ့ကိုယ်တို့ဖွဲ့တို့ကိုယ်နင်းပေါ်တော့ဟိုအတိုက်ခံလုပ်ပြီးတော့တို့တို့ဒီတိုက်ခိုက်ထိတိုက်ရင်ဆိုင်ပြီးတော့တို့တို့ပြင်မယ်ဆိုတဲ့ကိစ္စအတော့အတော်မြုံကြည့်ဘူးအရှင်းရင်းနဲ့တကယ်ပြင်းနေဆိုလို့ရှိရင်ဒီဆောင်ရှိအခြေခံဥပဒေပေါင်းတွင်းရတဲ့ပြင်မယ်ရှိတယ်အဲ့တော့ကတော့ရှိချေကံဥပဒေပေါင်းပြန်သူရုပ်ဘဝင်သားလို့အဲ့ဒီချေကံဥပဒေပေါင်းပြန်ရတော့သူအစိုးရဖွဲ့ထားတယ်အစိုးရဖွဲ့ထားတယ်ဒီပေါင်းပြန်သူဖတ်ဆိုသူပြင်နေဆိုရင်ဒီပေါင်းပြန်ကပြင်လို့ရပြင်ချင်းနဲ့ဆိုရင်စစ်တပ်နဲ့သူကသိနိုင်ရမယ်သဘောတူမှုညီမှုယူရမယ်ပဋိညာဉ်ယူရမယ်ဘယ်လိုမလို့ဆိုရင်စစ်တပ်နဲ့မရှိဘူးငါလုပ်ချင်တာလုပ်မယ်ဆိုရင်ဟာကျွန်တော်မယုံကြည်ဘူးဒါကကျွန်တော်မယုံကျွန်တော်မြင်တာကဒါကဘာမှလုပ်ရမယ်မဖြစ်ဘူးလုပ်လို့ရနိုင်တာတခုပဲရှိတယ်စစ်တပ်ကလည်းသဘောတူထားတယ်အဲဒါဆိုတော့ကျန်တဲ့ခံရတဲ့ဘောတူထားတဲ့မိနစ်6တက်ကိုပြင်လို့ရမယ်ဒီချက်ကိုဘာလို့မရဘူး
ဘယ်ချက်ကိုလဲခင်ဗျာကိုသက်စီပြောဦးမှာဘယ်ချက်ကိုပဲပြင်လို့ရမယ်ပြောတာလေ
အဲပုံမှန်မိနစ်6မိနစ်6တက်ပါမိနစ်6တက်နဲ့ဖြစ်နိုင်တဲ့ဒီချက်ပုံနဲ့နားပါဆိုရာတက်စ်လို့အာလူတို့ပြင်နိုင်ရင်အရှိနေမယ်လို့ထင်တယ
်ဟုတ်ကဲ့
ဒီချက်ပုံကိုဘာမှလုပ်နိုင်မယ်လို့
အဲ့ဒါကဘယ်ချက်တွေလဲခင်ဗျာအကြောင်းအရာလေးပြောပါဦး
တော့ဟုတ်ဆိုတော့ပုံမှန်မိနစ်6တက်ကတော့တိုင်းပြည်သားကြီးကြီးများသို့မဟုတ်ပြည်နယ်ဝန်ကြီးများကိုခန့်အပ်တောင်းပေးခြင်းဆိုရအပိုင်း
ဟုတ်ကဲ့
ဆိုဒီမှာဒီမှာဖြစ်နေတာကဥပမာပြကျွန်တော်တို့ဗျာဟိုပြီးခဲ့တဲ့95ရွေးကောက်ပွဲဒီပါရွေးကောက်ပွဲ9ပြည့်ရဲ့အခါမှာသူကဒီမှာဒီကိလကပြင်ရှင်းပြောလို့ရှင်းတယ်ရခိုင်နဲ့ရှမ်းမှာသူက NLD ပါတီကဟိုစက်ကရခိုင်နဲ့ရှမ်းမှာမနိုင်ဘူးအများစုမဖြစ်ဘူ
းဟုတ်ကဲ့
ဖြစ်တဲ့အခါမှာရခိုင်နဲ့ရှမ်းမှာရခိုင်စစ်တော်နဲ့ရှမ်းစစ်တော်မှာရှိနေတဲ့စစ်တော်ရရွေးကောက်ထားတဲ့ဝင်ကြီးချုပ်ဖြစ်ခဲ့တဲ့အများစုနိုင်ပြီးတော့အစိုးရဖွဲ့နေတဲ့အဲ့ဒီပါတီရဲ့တမရအနေပြီးတော့ဒီဒေသတွေမှာဒီပြည်တွေမှာဝန်ကြီးချုပ်ခန့်လိုက်တယ်။အဲ့ဒါကလည်းအဲ့ဒီပါတီကတကယ်တမ်းပြောလို့ရှိရင်ဆော်ရီပြောင်းမှုပြောင်းလို့ရတဲ့ဟာကသူတို့သူ့ရဲ့လုံးချက်နဲ့မကိုက်နေတာပေါ့။ဆိုတော့အမှန်ပြောလို့ရှိရင်ဒီဟာကိုပြင်မှုလို့ရတယ်။ဒီဟာပြင်မှုလို့ဆိုတော့ပြည်နယ်နဲ့တိုင်းပြည်တိုင်းမှာရှိနေတဲ့စစ်တော်တွေကဒါနဲ့ပြည်နယ်ဝန်ကြီးချုပ်နဲ့တိုင်းပြည်သားကြီးဝန်ကြီးချုပ်တွေကိုခန့်အပ်ရှိရဲဆိုတာတကားမဖြစ်မီပြင်ဆင်ရကိစ္စဖြစ်တယ်။ဒီကိစ္စကဥစဉ်စဉ်ကတော့မလဲဒီကိစ္စကိုတို့သူသားခေတာရှိပါလေအဲ့တော့ကျွန်တော်ကတော့ကျွန်တော်အမြင်ကတော့ဒီကိစ္စတင်းနေတဲ့တောင်းနေတယ်ဆိုရင်တက်နေပြင်ယူပါနိုင်ငံကြီးပြင်ယူပါပြီးရင်ပြနိုင်မှုကြောင့်တောင်းလဲပ
ါဟုတ်ကဲ့
ဒါနဲ့ခေတ်ကလောဆယ်တောင်းလို့ရနေတဲ့ကိစ္စမျိုးကဒီ6တိပုံမှန်6တိလိုမျိုးဇာတ်တင်းမှုခံမျိုးကအထူးကအမြင်ဆုံးတောင်းလဲဖို့လိုအပ်တယ်
အဲ့ဒါကတော့လက်ရှိကျန်းခံရေးပါတီကတင်မဲ့မှုချမ်းနဲ့အလားတူမယ်ထင်ပါတယ်
ဟုတ်ကဲ့ကျန်းမာရေးကတင်ရတာလေကျွန်တော်ကဘယ်လိုလဲဆင်းရဲနေတယ်ဘာညာတော့သာမလို့ကျွန်တော်ပြည်သူကြောင့်နေဆန်းလို့ရှင်တော့ဘသူကလည်းဒီဖြစ်သည်ဘသူကကောင်းသည်ဖြစ်သည်ပြည်သူပြည်လုံးပဲအကျိုးရှိမယ်တိုင်းပြည်ကအကျိုးရှိမယ်ဆိုလို့ရှင်တော့ကျွန်တော်ကတကြီးဖောက်ဖောက်ခံအောင
်ဟုတ်ကဲ့ဟုတ်ကဲ့ကိုအောင်သူကကိုသက်စင်ရောလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတော်ရရှင်တော်များလည်းလီလိုင်းပေါ်မှာရောက်နေလို့ပါကိုတန်းမောင်တူတုတ်တုတ်နဲ့ဆွနီမြင်းများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အမေစုက1990တုန်းကလည်းမဲပါတီမှာလည်းပြောခဲ့ပါတယ်တမ်းမတော်မထီးပါနဲ့လို့ပြောတော့ကလည်းသူကတမ်းမတော်ဘက်ကပါတယ်ဆိုပြီးတော့အပြောခံရတယ်အခုသူပါတီ2015-2020မှာတက်လာတုန်းကလည်းဒီတမ်းမတော်ပိတ်ဆို့မှုတွေကိုလည်းသူအားလုံးဖွင့်ပြီးထားပါတယ်တမ်းမတော်နားလည်ပြီးပါဘူးတမ်းမတော်ကလွတ်တော်မှာရှိတဲ့ဟာတွေကကလီကမာလောက်ပြီးလုံးတယ်ဆိုတော့ပြောတယ်နော်တမ်းမတော်ထဲမှာဒီလွတ်တော်ထဲမှာရှိတဲ့ပုဂ္ဂိုလ်တွေကကျဲဆိုတဲ့တခိုင်ရလားပါတီရလူတွေကလည်းဟိုလုံထုံးလုံကြီးနဲ့မညီဘူးဒီဥပဒေစာအုပ်ကလည်းလုံထုံးလုံကြီးနဲ့ညီအောင်လက်တော်လုံးခဲတာမဟုတ်ပါဘူးအခု NLD ကတက်တယ်သူတို့ဘယ်ပြည်နယ်ပဲရှိရှိသူတို့ဝင်ကြီးတွေဘာလို့လဲဆိုတော့ချက်ချင်းအေးယူတယ်ဒီနေ့တော့မန်လေးတိုင်းဝင်ကြီးရလားတခြားဝင်ကြီးတွေအကုန်ဝေးတယ်လင်ခဲ့တယ်ဘလို့လင်ခဲ့တယ်သူတို့အကုန်သိတယ်ထောက်ခံပွဲလုပ်တယ်ဘလောက်ကုန်နဲ့မကုန်ကြလဲသိတယ်လုံထုံးလုံကြီးနဲ့လုံဖို့အတွက်ဆိုပြီးတော့သူတို့တနည်းရောင်းအောင်ဆန္ဒပြတယ်ဘလောက်ကုန်လဲအဲ့မွေတွေကုန်မဲ့ဟာကိုနိုင်ငံတော်ဘတ်ဂျက်နဲ့ဖြည့်ပေးပါဘူးဟုတ်ကဲ့ကျန်တဲ့လူဆွေးနွေးပါဟု
တ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်သရရှိတူလှည့်ပေးပါမယ်ကိုမောင်မောင်ကြားကိုမောင်မောင်ကြားတို့တို့ဆွေးနွေးမြင်းများလို့ရပါတယ
်ဟုတ်ကဲ့ပါဘူးဒီကျွန်တော်ကနေပြောမယ်ဆိုရင်ဒီဒေါအောင်ဆန်းစုကြည်ကအခုဒီဒီကနေ့တည်းလွတ်တော်မှာလွတ်တော်မှာဆုံးဖြတ်တယ်လွတ်တော်မှာပြန်ဆက်မဲကိုဆုံးဖြတ်တယ်ဆင်းမဲ့လို့ကျွန်တော်ကမထင်ဘူးဘာလို့လဲဆိုတော့အောင်ဆန်းစုကြည်ကဒေါအောင်ဆန်းစုကြည်အစိုးရကအပြောနဲ့လုံးနဲ့တဟာမညီတာမဟုတ်ဘူးဒေါအောင်ဆန်းစုကြည်အစိုးရမပြတ်တောင်တော့လေဒီငါးစီကိုစားလုံးကိုပြန်ပေါ်တော့အချင်းချင်းကြိုးကြောက်ခဲ့တယ်မအောင်မြင်ခဲ့ဘူးမအောင်မြင်ခဲ့အချင်းမှသူကအစိုးရဖြစ်လာတယ်အစိုးရဖြစ်လာတဲ့အချင်းမှသမရဘောမနီတူနေရတယ်သမရဘောမသူနေရပြီဆိုတာနဲ့ဘာမနီတိတဲ့ဒီကိစ္စကိုအပြောပြရှိတယ်
အပြောပြရင်းမှာသူကနေပြီးဆုံးအောင်ဒီပြန်မှာတော့မတင်ဘူ
းဟုတ်ကဲ့ခင်ဗျကိုမမောင်ချာမြင်ပြောပြတာကျေးဇူးပါနောက်ထပ်သွားရှိသူတစ်ခါလေးဖိတ်ပါမယ်စလိုက်ကိုဝေလီဝေကုံစလိုက်ကိုကိုစလိုက်ပွေကုံဟုတ်ကဲ့စနေမြန်မြန်လို့ရပါတယ်
โอเคการจารอดีพฤศจิกปีนี้เกษตรกรตําบลเนี่ยจําพุดก็รออยิมิจิรุษาปินพุตรุจูซะเลยเอเนดีก็รอจนุปิปิปุ2ใส่ใต้ปินพุจูซะเลยแต่การจารอเอเนดีโดตําบลโดจําพุดอดิกะไม่รู้ปะกูปิปิปุ2ใส่ในองค์สาวตรุปินพุอ่ะยี้จิเลยตรุปายดีอดิกะไม่รู้ปะกูเออตรุ2000พฤศจิกปีนี้ไม่ปินจริงเกษตรกรลูกที่ใส่เลยเอออยิจิในองค์สาวปินไปมาဘာလို့လဲဆိုတော့ဒီတိုင်းသွားနေဆိုရင်တော့တင်းနေတဲ့ချိန်ချင်းကြိုက်ရင်ကျွန်တော်ဒီတူဒီနဲ့ရင်ဆိုင်တဲ့ချိန်ကြိုက်ရင်တော့သူတို့ဟောကျွန်တော်တို့အတွက်လည်းမကောင်းဘူးသူတို့လည်းကောင်းမှာမဟုတ်ဘူးအဲ့တော့ဖက်ဒရယ်ဖြစ်နိုင်ဖွင့်တွေ့တော့ဟိုကမန်နီယာ60ပြည်လို့ပြင်ပေးပါတော့ဒီမိုကရေစီဖြစ်နိုင်ဖွင့်တွေ့တော့တမရိုဒီဥပဒေကြီးမှာပါဝင်နေတဲ့အကိစ္စကိုပဲကျွန်တော်တို့နောက်ဆုတ်ပေးပါအုပ်ချုပ်ရေးမှာကြတော့လုံးလုံးဆက်တမရိုကပါနေနေဆိုရင်လည်းပြဿနာမှုပြင်မဲ့ဒီပြည်ပြည်မှာဆက်ပါဝင်နေနေဆိုရင်တော့ဟိုတခါတို့အဆက်တို့ဖြစ်တော်မှာဆက်ကွေးသွားတဲ့ပုံစံမျိုးတို့တင်ခန်းစာယူပြီးနေလို့ကျွန်တော်ပြောပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်သွားရှင်တူလည်းဆက်ပြီးလိုက်ပါမယ်အချိန်ကိုတီးလက်မှုတို့တို့ဆွေးနွေးမြေမြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ရဲ့အရှိမပြောရသူအားလုံးကသဘောထားတော့ကျွန်တော်အနေနဲ့သဘောတူပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့60ဒီကံဥတီအားတော့ဘယ်လိုမှကောင်းမွန်စွာပြင်ဆင်မှာမဟုတ်ဘူးကခုနကပြောတဲ့အတိုင်းပဲနော်ကျွန်တော်2008ချင်အောင်ဥတွေကိုတော့နည်းနည်းသာသာတော့ပြင်ဆင်มาပဲရှိတယ်เนาะတကယ်အရေးကြီးချက်ကိုပြင်มาမဟုတ်ဘူးအဲ့ဒါကြောင့်မို့เนาะတို့เนี่ยကျွန်တော်ကြည့်ရတာเนาะလွတ်တော်ထဲမှာเนาะစစ်တပ်ကเนาะချင်အောင်ဥတွေပြင်မယ်ဆိုတာနဲ့အဲ့အကုန်လုံးမတက်ထားပြီးတော့တို့အဲ့မှဆက်ကျင်နေကြအဲ့ဒီတော့เนาะကျွန်တော်2008ချင်အောင်ဘလို့နည်းတာเนาะပြင်ပြင်ဆင်ဆင်ရှိမှာမဟုတ်ဘူးဒါကြောင့်မို့เนาะကျွန်တော်တိုင်းလာတော်လိုင်းနဲ့တိုင်းဖွဲ့စီတိုင်းလားဒီနဲ့ညညညညနဲ့ဆက်ပြင်ကြဖို့လိုအပ်ပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ကိုတီးလိုက်မှုကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းဆွေးနွေးသူတွေကိုပြန်လှည့်ပေးကြပါလေအရင်ဆုံးကောင်ထုကိုမေးချင်ပါလေဆွေးနွေးတဲ့သူတွေကတော့ရှင်တွေရဲ့အမြင်တော်များများကအခုပူပေါင်းကော်မတီလုပ်တဲ့ကိစ္စကမဖြစ်နိုင်ဘူးကောင်ထုလည်းပြောသွားတယ်မဖြစ်နိုင်ဘူးဒါဟိုပြင်လို့ပဲခတော့ညှော်လင့်တကယ်ဖွဲ့စည်းပုံကိုဒီ2008ဖွဲ့စည်းပုံကိုပြင်နိုင်မဲ့တခြားနည်းလမ်းတွေရောရှိလားညှော်လင့်စရာတွေရောရှိပါလားခင်ဗျာ
ဟိုဒီလိုကခုနကျွန်တော်ဥတက်စီရင်ဆွေးနွေးသွားတဲ့ပုံမှာကျွန်တော်အမြင်ကိုလည်းနည်းနည်းညှ့ကျင်တယ်ပြင်နိုင်တဲ့အခြေခံပေါ်အဲ့ဒီပုံမှန်168ကိုပြောသွားတယ်ဟိုဒါကတော့ပုံမှန်168ကပြင်ခွင့်ရနိုင်တဲ့အခြေအနေရှိတယ်ဆိုတာကိုတော့ကျွန်တော်မငင်းပါဘူးဥတော့ပြင်ခွင့်ပြီးလားမပြီးလားလက်တွေ့တော့မသိဘူးပေါ့ဗျာဒါပေမဲ့ကျွန်တော်ပြောချင်တဲ့ချက်ကပါလဲဆိုတော့တောင်းချင်းဖွဲ့စည်းပုံအခြေခံဥပဒေဟာပြင်းစီလာညောင်းသွားလို့တတော်မှတိုင်းပြည်မတည်ငြိမ်နိုင်ဘူးငင်းချောင်းမရနိုင်ဘူးဆယ်ပြည်ကောင်းတော့မှဖြစ်နိုင်အဲ့ဒါကကျွန်တော်ပြောချင်တာ168ကိုပြင်ဝင်ပေးလိုက်အောင်တော့တော့ပြည်내ဝင်းကျုပ်တွေကိုသက်ဆိုင်ရာတိုင်းရင်းသားပြည်내ကြီးကယူချေခန့်ဝင်ပေးနိုင်အောင်တော့ဘာမှတူးထူးမလာဘူးအားကြောင့်လည်းကျွန်တော်ရှင်းပြပါမယ်ချက်3ချက်တစ်ကဥပဒေပြူရင်းနဲ့ပတ်သက်လာရင်ပြည်အောင်စုလွတ်တော်ကအဓိကဖြစ်တယ်ပြောင်းရွှေ့လို့တော့ကအဓိကအကြဆုံးတိုင်းပြည်ရဲ့အကြောင်းရပ်ဒီဥပဒေပြင်ဝင်ယူထားတဲ့ကျူလဲကျူပြီးသွားပြီ။ဥပမာဆိုကြရအောင်ကျွန်တော်တို့ပြည်နယ်တွေကအဓိကထားပြီးတော့အခွင့်အရေးလိုချင်ကြတဲ့သဘောပြန်စတာ၊သဘောပေါင်းခြင်း၊နေရာနဲ့ပတ်သက်တာတွေ။အဲ့ဒါကြီးအကုန်လုံးကပြည်တော်စုလွတ်တော်မှာဥပဒေပြင်ဝင်ရှိတယ်ပြည်နယ်မှာမရှိဘူး။အဲ့တော့ပြည်နယ်ဥပဒေပြုစည်းရုံးကိုပြန်ကြည့်လိုက်ပါ။ဘာသာတွေ့ရမလဲ။ဟဲ့လား။ဒီဟောပေါ့ကျွန်တော်တို့စားနဲ့စားတွေ့ပြီးသာတို့ပြည်စီရှိမယ်နောက်တစ်ခါကြောင်းကြီးကျေရနာသူ့ခွင့်မရှိဘူးဖြတ်တောက်တာလူခွင့်ရှိမယ်သူ့ခွင့်ရှိမယ်နောက်စစ်တော်နဲ့ပတ်သက်လို့ပြည်နယ်မှာဘာခွင့်မှမရှိဘူးကြီးရွာထင်းဆိုင်ခွင့်ကြီးရွာထင်းဆိုင်ခင်းကိုဥပဒေပြုမပေးထားတယ်ဒါကြောင့်ဥပဒေပြုနဲ့ပတ်သက်လာရင်ဘာမှပြည်နယ်မှာဆန့်လာမရှိဘူးနောက်အုပ်ချုပ်ရေးကိုကြည့်လိုက်ပါ2000ဖွဲ့စည်းပုံမှာခြေဖက်ကျွန်တော်ရှင်းပြသွားပြီးပြီအဓိကကာလုံကမြူသားကောင်နဲ့လူကြီးကောင်စီကအဓိကတော့ချက်ဖြစ်တယ်။သူကအဓိကချုပ်ကြံထားတယ်။ပြီးတော့အခန်းတစ်မှာလည်းပဲဘူချုပ်ကြံကိုအဓိကသွားတယ် rigid centralization လို့ခေါ်တယ်။ပြီးတော့တင်းကျတဲ့ဘူချုပ်ကြံကိုကျင့်သုံးထားတဲ့ဖွဲ့စည်းပုံဖြစ်တယ်။ဒါကြောင့်ဦးချုပ်ရေးအာဏာကိုပြည်နယ်မှာပြည်နယ်ဝန်ကြီးချုပ်ဒီကူဟာလာရှင်ရောက်ခွင့်ပြုံးတော့ပြည်နယ်ဝန်ကြီးချုပ်ကကာလုံအောက်မှာညင်ညော်ဝတ်နေရာအောင်မယ်။ညွှန်ကြမရှိဘူး။ဒါအချိန်နဲ့မှာပြည်နယ်မှာလည်းပဲစစ်တပ်ကကိုယ်စားလှယ်များတွတ်တော်ထဲမှာလည်းဆက်ပါအောင်မယ်စစ်တပ်ကိုယ်စားလှယ်များကအစိုးရခွဲထဲမှာဆက်ပါအောင်မယ် ဒီအခြေအနေကတရားစီရင်ဖြစ်တယ်ကျွန်တော်ဖက်ဒရယ်ပြည်အောင်စုအုံကြီးအခြေအနေခါမှာဒီပေါ်လာတဲ့ကြံစည်ရည်ဒီနှမျိုးရှိတယ်နှမျိုးကဘာလဲဆိုတော့ပြည်အောင်စုအနေနဲ့ဒီနယ်ဆွဲကြတယ်မှာဖြစ်တဲ့ကြံစည်ရည်နောက်တစ်မျိုးကပြည်နယ်ဆွဲချင်းကြတယ်မှာဖြစ်တဲ့ကြံစည်ရည်ဖြစ်လာပြီဆိုရင်ဘယ်မှာတင်ရှင်းရမလဲဒီနိုင်ငံတိုက်ပွဲနဲ့အချမ်းကြီးတဲ့ပြည်အောင်တရားတော်တော်ကျု ကာလပတ်လုံးဘတော်မပြုံရလို့တူတော်ကျိုးမှာဖွင့်ရတာအရှင်းမှန်နဲ့ဖွင့်ရတာမရှိနိုင်ဘူး။ဥပမာကျွန်တော်ကနေဒါကိုကြည့်ပါ။ကနေဒါမှာပြည်နယ်အခွင့်အရေးကိုအဓိကထားတဲ့ခါကျတော့ကွီဘက်ပြည်နယ်ကနေပြီးတော့မှပြုံရလို့တော်ကျိုးကိုယ်စားလှယ်၃ရောက်လုပ်ခွင့်ရှိပြည်နယ်ကိုယ်စားလှယ်ရဲ့ပြုံသူ့တရားစီဖွင့်ရမှာပါတယ်။ဆိုဒီလိုအခြေအနေမျိုးဟာဘယ်တော့မှတော့ရောက်အောင်ဖြစ်နေတယ်။ဒါကြောင့်2008အောက်မှာဥမာနေရာ67ကိုပြင်ဝင်ပြောင်းတော့ဘယ်တော့မှညဉ့်ညံ့စစ်မှန်တဲ့စရဲစုံမပေါ်နိုင်ဘူး။
ကျွန်တော်နည်းနည်းလေးအချိန်လေးကန့်သက်ချီသွားလို့ကျွန်တော်ကိုတက်စီကိုအချိန်ပေးလိုက်ချင်ပါတယ်။ခုနကကိုအောင်ထူးဆွေးနွေးသွားတဲ့အပေါ်မှာကိုအောင်ထူးကတော့ပြည်စည်းလမ်းကြောင်းကဘလူးမကျိုးမရှိပါဘူး။ကျိုးမရှိနိုင်ဘူးအမြင်ပေါ့။ကိုတက်စီရဲ့တုံ့ပြန်ချက်ကျွန်တော်10မိနစ်ကျော်ကျော်လောက်အချိန်ရပါတယ်။
ဟုတ်ဟုတ်ကဲ့ပါဗျာဒီလိုကဟိုကွန်ထူးကျေးဇူးတင်ပါကျွန်တော်ကဒီလိုပါကျွန်တော်ရဲ့သဘောထားအမြင်ကတော့ကျွန်တော်ကဟိုကွန်ထူးနဲ့သဘောထားအတူတူပါပဲကျွန်တော်က2008ခြေခံဥပဒေကိုလေးလုံးဆောက်ကိုပြင်လိုက်ချင်အခုပြင်လိုက်ချင်ဒါပေမဲ့ကျွန်တော်ကလက်မှတ်တွေထိုးခဲ့ပြီးပါပြီဆိုတော့ဒါပေမဲ့စက်တနာကတော့ဖြစ်လဲဆိုတော့ကျွန်တော်ကအခုကျွန်တော်တို့ဒီလိုလုပ်ချင်တဲ့ပုံစံတိုင်း energy အစိုးရက energy ဖြစ်တော်ကလုပ်နိုင်မလားကျွန်တော်တော့ထောက်စမ်းလာတာပါဆိုတော့လုပ်နိုင်မလို့နိုင်ဘူးလားဒီခေါင်းစဉ်ကလည်းဘယ်လောက်ထိလုပ်နိုင်မလဲဆိုတဲ့အကြောင်းဥပဒေကောင်းနေဖြစ်တဲ့ကျွန်တော်စိုးရိမ်တဲ့ပုံစံကပဲကျွန်တော်တို့ကအခုလက်ရှိအနေအထားရလက်ရှိအခြေအနေကဘာလုပ်နိုင်မလဲဆိုတော့စဉ်းစားတော့ကျွန်တော်ဘာလုပ်နိုင်မလဲဥပဒေစတော့ဆိုဝန်ကြီးကဒီစောပုံမှန်6တက်ကိုပြင်နိုင်နေလက်လေစိုးရိမ်တာပြည်သားဝန်ကြီးနဲ့ပတ်သက်ဆိုဟုတ်စဉ်းစားခွင့်ကနေပတ်သက်ပြီးစောဇာတ်တက်ကိုလည်းပြင်ရမှာပါအဲ့ဒါလည်းစစ်တကလက်ခံနေတာပါ2000နဲ့2000ဥပဒေနဲ့တက်မှလည်းဒီဇာတ်တက်နဲ့ပတ်သက်ပြင်ဆင်ထားတဲ့ဟာရှိပါတယ်ဒါဟာအခုချိန်ကြီးကောင်းတယ်မပေါ်ရဲဘူးလို့ကျွန်တော်တော့မှတ်မှားဖြစ်စင်တာရှိပါတယ်။ကျွန်တော်ပြောချင်တာက26ပြင်ရမယ်၊ဇာတိမြင့်ပြင်ရမယ်။ဒါကြောင့်လို့ရှိရင်တက်ကလည်းခလက်ခံနေတော့အချိန်ကြီးရှိတယ်။ကျွန်တော်တို့ကကျွန်တော်ဖြစ်ချင်တာအကုန်လုံးကိုကျွန်တော်လက်ရှိအစိုးရနဲ့လက်ရှိပါတီကိုအနိုင်ရပါတီကိုအတင်းကျွန်တော်တို့ကပရက်ရှာပေးနေလို့ဖိအားပေးနေလို့ဒီပါတီရဲ့ဒီအစိုးရကလက်ရှိအခြေအနေရ
ဟုတ်ကဲ့10စက္ကန့်လောက်ပဲရပါရယ်ခ
လုံးနိုင်တော့ငါတို့ရင်တိတ်မရှိတော့ဘူး။
ဟုတ်ကဲ့ကျွန်တော်တို့ဒဲလီလိုက်အစီအစဉ်ချင်းဆက်သွားလို့ပါပေါင်းဆွနေပြီးတဲ့ကောင်ထူးကုသစင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်မျိုးတော့ကျွန်တော်တို့အချိန်ကန့်သက်ကြောင့်ဒီမှာပဲဇာနာကွက်ပြပါခင်ဗျာ
ကိုဒါညိုအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒါရိုက်လီလိုက်အစီအစဉ်ကို VOA Burmese News Facebook နဲ့ Facebook စာမျက်နှာတွေမှာလည်းပြန်လည်နှာစင်နိုင်ပါတယ်ရှင်အခုအင်ကန်နေညထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လေးဦးကပြောပြပေးပါမယ်ရှင
်။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတိုင်းခါမဲ့အသုံးစရာဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံတော်ရေးပေါ်အခြေအနေကြီးညာခဲ့ပုံမှာပြည်နယ်16ခုကတရားစွဲရမှာဥဆောင်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကိုပြစ်မှတ်ထားပြီးသမ္မတဒေါ်နယ်ထရန့်ကဝေဖန်ပြောဆိုလိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကဥဆောင်ပြီးပြည်နယ်စုဝါရှင်းနေချုပ်တွေမနေ့နောက်ပိုင်းမှာပဲကယ်လီဖိုးနီးယားပြည်နယ်မြောက်ဘက်ခရိုင်တရားရုံးမှာတိုင်ကြားလိုက်ပြီးနောက်တနေ့ဖြစ်တဲ့ဒီနေ့မှာပဲသမ္မတက Twitter လူမှုကွန်ရက်ကနေဝေဖန်တိုက်ခိုက်ပြောဆိုလိုက်တာပါ။ Venezuela မှာနေ့တည်းတစ်ခုစတင်မှုဆိုပြီးအမေရိကန်သမ္မတ Donald Trump ရဲ့တိုက်တွန်းချက်ကို Venezuela သမ္မတ Nicolas Maduro ကပယ်ချလိုက်ပါတယ်။သမ္မတ Trump ရဲ့လေတံဟာနာဇီချက်တွေနဲ့တူနေပြီဆိုပြီးတော့လည်းဝေဖန်ခဲ့တာပါ။2020ပြည်အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်ကိုရှင်းတယ်မဲ့အတိုက်ခံဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းတူအဖြစ်တက်လွတ်တော်မှတ်ဘာနီဆန်ဒါဒီနေ့ပဲကြီးညာလိုက်ပါတယ်ပြီးခဲ့တဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမှာတော့လည်းတက်လွတ်တော်မှတ်ဆန်ဒါစာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအဖြစ်ရှင်းပြမှုကြိုးစားခဲ့ပြီးပေမဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုရှုံးနိုင်ခဲ့တာပါအိန္ဒိယနိုင်ငံကစီးရီးယားဆောင်ရွက်လာမယ်ဆိုရင်ချက်ချင်းတုံ့ပြန်သွားမှာဖြစ်တဲ့ကြောင်းပါကစ္စတန်ဝန်ကြီးချုပ်အီမရခန်ကဒီနေ့ပဲသတိပေးပြောဆိုလိုက်ပါတယ်။ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာပြည်ခဲ့တဲ့သတင်းပတ်တဲ့အိန္ဒိယတပ်ဖွဲ့ဝင်တွေတိုက်ဆုံခဲ့ရတဲ့အထက်ခံဘုံးခွဲတိုက်ခိုက်မှုကြောင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အင်ဂျင်ကြီးနိုင်ငံကြားတင်းမာမှုတွေအနေနဲ့ရှိလောက်တဲ့အဆင့်ထိကြီးထွားလာနေကြပါပဲ။ပါကစ္စတန်ဝန်ကြီးချုပ်အီမရခန်ကနိုင်ငံကိုရုပ်မြင်သံကြားကနေပြောကြားတဲ့မင်းငုံးထဲမှာဒီကနေ့ပဲသတိပေးပြောကြားသွားတာပါ။
အင်္ဂါနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစည်းအဝေးအစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 32ပထမနာရီဝက်မှာလိုင်းလံမီတာ190လို့ကနေနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တော်ရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွန်ညိုပါ
This program has come to you from the Voice of America, Washington.